Welcome to the Voice of America in Burmese.
Mingla wa khmyar. 2019 ခုနှစ်ဩဂုတ်လ14ရက်ဗုဒ္ဓဟူးနေ့မနက်ခင်း VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်6:00ကနေ9:00အထိ Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ Micrometer 3240 48တို့ကနေဖမ်းယူနားဆင်နိုင်သလို VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းတပိုင်းနဲ့တင်နာဆင်နိုင်ပါတယ်။ကျွန်တော်ရဲမထွန်းပါဒီနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါပါ
။မင်္ဂလာပါရှင်။ကျမသင်္ကီထိုက်ပါ။ဒီမနက်ခင်းသတင်းလေးကိုမိုက်အင်ဂျင်နိုင်တဲ့အတူချင်းညားပါမယ်။ဟောင်ကောင်နိုင်ငံတကာလေဆိပ်မှာတော့ဆနပြသူတွေဝင်ရောက်စီးနှင်းထားပြီးအင်္ဂါနေ့ညပိုင်းအထိရဲတွေနဲ့ရုံးရင်းဆန်ကပ်ဖြစ်ခဲ့ပါတယ်။မြန်မာနိုင်ငံတဝမ်းမိုးသက်ထန်ရေကြီးမြေပြိုမှုတွေအကြောင်းသေဆုံးရသူဟာအနည်းဆုံး69ယောက်အထိရှိနေပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင
်။ဒီလိုထိတ်တန့်ရောက်နိုင်တဲ့သတင်းတွေနဲ့အတူမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ရေဘေးအန္တရာယ်နဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုလည်းနားဆင်ကြပါဦးမယ
်။ The United Nations Office for the Coordination of Humanitarian Affairs says that in Myanmar, monsoon rains have displaced nearly 100,000
people. မတ်တမိုးကြောင့်ကြားရောက်နေတဲ့ရေဘေးအန္တရာယ်တွေအတွက်ကုလသမဂ္ဂဘာကူညီတွေပေးနေတယ်ဆိုတာကိုသတင်းတွေအပြည့်အမှနားဆင်ရပါမယ်။ဒီသတင်းလာတဲ့အတူဟောင်ကောင်မှာရဲတပ်ဖွဲ့နဲ့စစ်နှပ်ပြသူတွေအကြားရုံရင်းဆန်ခတ်မှုတွေနဲ့ပတ်သက်ပြီးအမေရိကန်သမ္မတနဲ့ကုလသမဂ္ဂတို့ရဲ့ဝေဖန်ပြောကြားချက်ဥရောပကနည်းပညာကုမ္ပဏီတချို့ကဆေးအသုံးဆောင်ပစ္စည်းတွေကိုမြန်မာကိုရောင်းချနေတဲ့ကိစ္စနဲ့ထိုင်းလွတ်တော်အမတ်တဦးကိုတပ်ဖြတ်လို့မြန်မာနိုင်ငံသားအလုပ်သမားတဦးကိုထိုင်းရဲတပ်ဖွဲ့ကဖမ်းဆီးလိုက်တဲ့တဲ့တွေကိုနားဆင်ကြရမှာဖြစ်ပါတယ်။အခုအရင်ဆုံးတော့ဗုဒ္ဓဦးနဲ့မနက်ပိုင်းတဲ့နောက်ဆုံးရတဲ့တွေကိုမတ်တင်ကြီးထိုင်းနဲ့မတ်အင်ဂျင်နီယာတို့ကကြီးညာပေးပါမယ်ခင်ဗျာ။
ဟောင်ကောင်နိုင်ငံတကာလေဆိပ်မှာအင်္ဂါနေ့ညနေပိုင်းတုန်းကအဓိကရုံးနေနေရေးရဲတွေနဲ့ဒီမိုကရေစီလိုလားတဲ့ဆန္ဒပြသူတွေကြားရုံရင်ဆန်ကပ်ဖြစ်ခဲ့ပြီးလေရင်ခီးစဉ်အလုံးဖျက်ခဲ့ရတဲ့ဒုတိယမြောက်နေ့လည်းဖြစ်ပါတယ်။လေဆိပ်အဓိကခမ်းမကြီးကိုဆန္ဒပြသူတွေကထပ်ပြီးစီးနှင်ခဲ့ကြပြီးအဓိကရုံးနေနေရေးတွေနဲ့ထိတ်တိုက်တွေ့ခဲ့ပါတယ်။ရဲတွေနဲ့ဆန္ဒပြသူတွေကြားလုံထွေတပ်ပုတ်ခဲ့ကြပြီးဒဏ်ရာရသူတဦးကိုစေဝင်တန်းတွေကလေဆိပ်ခမ်းမဆောင်တွေကနေခေါ်ထုတ်သွားပါတယ်။ဒဏ်ရာရသူအမျိုးသားကိုခေါ်ထုတ်အရေးပေါ်ကားကိုတားဆီးဖို့ကြိုးစားတဲ့ဆန္ဒပြသူတွေကိုအဓိကရုံးနေနေရေးတပ်ဖွဲ့တွေကမျက်ရည်ယိုတန်းငွေတွေတုံးပြီးလူစုခွဲပါတယ်။အ ਨੇ ဆုံးနှစ်ဦးလဲဖမ်းခံရပါတယ်။လေးစိတ်စီမံခန့်ခွဲမှုမှာအကြီးအကျယ်အနှောက်အယှက်ဖြစ်ရတယ်လို့ဟောင်ကောင်လေးစိတ်အန်တာဘိုက်အဖွဲ့ကပြောပါတယ်။တရုတ်ပြည်မကြီးလက်အောက်ကဟောင်ကောင်ကျွန်းမှာကိုယ်ပိုင်အုပ်ချုပ်ခွင့်မရှိမှုနဲ့လွတ်လပ်မှုရောပါလာတာတွေကိုဟောင်ကောင်ဒေသခံတွေသတင်းဆဲပန်းမြောက်ဆန္ဒပြနေကြတာမှာအခုလေးစိတ်မှာတော့ပြီးခဲ့တဲ့နှစ်ရက်ကစလို့ဆန္ဒပြတာပါ။ဟောင်ကောင်ဆန္ဒပြသူတွေကအများပြည်သူဆိုင်ရာအဆောက်အုံတွေကိုဖျက်ဆီးလေးစိတ်ကိုတုံးမရအောင်လို့အသက်အန္တရာယ်ရှိတဲ့လက်နက်တွေအသုံးပြုနေကြတာဟာဆိုရင်အကြမ်းဖက်ဝါဒစွဲလုပ်ရက်တွေစီဥတီလာနေတာကိုပြသနေတာလို့ကုလသမဂ္ဂဆိုင်ရာတရုတ်တန်အဖွဲ့ကပြောပါတယ်။ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးမစ္စတာဘက်ချလက်ကတော့ဟောင်ကောင်အနာပိုင်တွေဘက်ကထိန်းသိမ်းလုပ်ကြဖို့တိုက်တွန်းထားပြီးနိုင်ငံတကာဥပဒေအရတမျက်ထားတဲ့နီလန်းတွေတုံးပြီးတပ်ဖွဲ့တွေကဆန္ဒပြသူတွေကိုမျက်ရည်ယိုတန်းငွေနဲ့ဖြိုခွင်းနေသလားဆိုတာကိုစုံစမ်းစစ်ဆေးဖို့လည်းတောင်းဆိုထားပါတယ်။တရုတ်အစိုးရကဟောင်ကောင်နယ်စပ်ကိုတပ်တွေရွှေ့ပြောင်းနေတာကိုအမေရိကန်ထောက်လှမ်းရေးကအတည်ပြုထားတယ်ဆိုပြီးလဲသမ္မတဒေါ်နယ်ထရန့်ကပြောဆိုထားပါတယ်။
တရုတ်ကအဓိကတင်ပို့မဲ့လူသုံးကုန်ပစ္စည်းတွေပေါ်အကောက်ခွန်အသစ် 10 ရာခိုင်နှုန်းစီးတက်မှုကိုဆိုင်းငံ့မှာဖြစ်ကြောင်းအမေရိကန်ပြည်ထောင်စုကအင်္ဂါနေ့ကကြေညာလိုက်ပါတယ်။စက်တင်ဘာလ1ရက်နေ့ကစတင်အခွန်စီးတက်ဖို့သမ္မတဒေါ်နယ်ထရန့်ကရက်သတ်မှတ်ခဲ့တာကိုအခုလိုရွှေ့ဆိုင်းလိုက်တာပါ။အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်အဖွဲ့ရုံးရဲ့ထုတ်ပြန်ချက်အရအခွန်စီးတက်မဲ့ကုန်ပစ္စည်းတွေဟာ laptop ကွန်ပျူတာတွေ၊ကွန်ပျူတာမော်နီတာတွေ၊ cell phone တွေ၊ video game ကစားတဲ့ set တွေ၊တချို့ကလေးကစားစရာအယုတ်တွေဖနက်တွေနဲ့အဝတ်ထည်တွေပေါ်အခွန်စီးတက်မှုကိုဒီဇင်ဘာလ15ရက်နေ့အထိရွှေ့ဆိုင်းထားတယ်လို့ဖော်ပြထားပါတယ်။ဒါ့အပြင်တရုတ်ကနေအမေရိကန်ကိုတင်ပို့ကုန်တွေဖြစ်တဲ့ကျန်းမာရေးအမျိုးသားလုံခြုံရေးနဲ့အခြားအချက်လက်တွေပေါ်မှာမူတည်ပြီးတီးခြားကုန်စည်တွေအပေါ်အခွန်ကင်းလွတ်ခွင့်လုံးဝပေးထားတယ်လို့လည်းအမေရိကန်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့တရုတ်တင်ပို့ကုန်အတော်များများအပေါ်အခွန်အသစ်တွေစီးတက်ဖို့ရှိပြီးဒီကုန်စည်တွေနဲ့ပတ်သက်တဲ့အစည်းအဝေးကိုမကြမီကြေညာဖို့ရှိတယ်လို့လည်းအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်အဖွဲ့ရုံးကပြောပါရယ်အခုလိုအခွန်စီးကျက်မှုဆိုင်းငံ့လိုက်တာကြောင့်ရပ်ပေါင်းများစွာကျဆင်းနေတဲ့ stock ဈေးနှုန်းတွေထိုးတက်ခဲ့ပြီး New York stock ဈေးကွက်တွေမှာ1.5ရာခိုင်နှုန်းဒါမှမဟုတ်ဒီထက်ပိုပြီးမြင့်တက်ခဲ့ပါရယ်ရှင်
အမေရိကန်ရဲ့မျိုးတုံးပြောက်ွယ်လို့မျိုးစိတ်များဆန်ရအဥပဒေကိုအကြီးအကျယ်ပြင်ဆင်မှုနဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရန့်အစိုးရကိုတရားစွဲဆိုမဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးအဖွဲ့တွေနဲ့ပူးပေါင်းမယ်လို့ပြည်내ရှိနေချုပ်အ ਨੇ ဆုံး၁၀ဦးတို့ကပြောဆိုလိုက်ပါတယ်တိရိစ္ဆာန်တွေငှက်တွေတစ်ပင်တွေနဲ့တခြားမျိုးစိတ်တွေမျိုးတုံးပြောက်ွယ်မှုမရှိအောင်ထိန်းသိမ်းပေးနိုင်တယ်လို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသမားတွေကထောက်ခံထားကြတဲ့နှစ်ပေါင်း50နီးပါးကြာတက်တန်းရှိဥပဒေပြဋ္ဌာန်းချက်တွေကိုပြင်ဆင်ကြောင်းအမေရိကန်အစိုးရအရာရှိတွေကကြေညာခဲ့တာပါဒီအဥပဒေနဲ့မျိုးစိတ်ပေါင်း 1,600 လောက်ကာကွယ်ပေးထားတာဖြစ်ပြီးအခုပြင်ဆင်တဲ့စီမံသစ်ကတရိတ်ဆန်မျိုးစိတ်တွေကိုကာကွယ်ပေးထားဖို့အတွက်အကောင်းဆုံးဖြစ်တယ်လို့တော့အစိုးရကပြောဆိုထားပါတယ်
ပြည်ခဲ့တဲ့လကဗြိတိန်လက်အောက်ရှိဂျီဘရော်ဒါအနီးဖန်ဆီးခံခဲ့ရတဲ့ရေနံတင်သင်းမောနဲ့ပတ်သက်လို့ဒွိဟာဖြစ်စရာသတင်းတွေအင်္ဂါနေ့ကထွက်ပေါ်ခဲ့ပါတယ်။အီရန်ပင်လယ်ရေကြောင်းဌာနလက်ထောက်အကြီးကဂျေအစ်လာမီက Grace 1 အမည်ရှိရေနံတင်သင်းမောကိုဂျီဘရော်ဒါအာနာပိုင်တွေကမကြမီလွှတ်ပေးလိမ့်မယ်လို့အင်္ဂါနေ့ကပြောခဲ့တဲ့အကြောင်းအီရန်ရဲ့ Fast သတင်းဌာနကထုတ်ပြန်ခဲ့ပါတယ်။အမည်မဖော်လိုတဲ့ဂျီဘရော်ဒါအာနာပိုင်တွေကိုကိုကာပြီးဖန်ဆီးခံရေနံတင်သင်းမောကိုအင်္ဂါနေ့နှောင်းပိုင်းမှာလွှတ်ပေးမယ်လို့Fast သတင်းဌာနကဖော်ပြခဲ့တာပါဒါပေမဲ့အနောက်နိုင်ငံသတင်းတွေမှာတော့ Gibraltar အစ်မြစ်အရာရှိတအူးကိုကူကာပြီးဒီသတင်းဟာမဟုတ်မှန်ကြောင်းဖော်ပြခဲ့ကြပါတယ် Grace 1ရေနံတင်သင်းမောကိုဗြိတိန်တပ်တွေကဖမ်းဆီးခဲ့တာဖြစ်ပေမဲ့ဒီရေနံတင်သင်းမောနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေဟာ Gibraltar နဲ့ပတ်သက်လို့ဗြိတိန်ကအင်္ဂါGibraltar နဲ့ပဲပတ်သက်တယ်လို့ဗြိတိန်ကအင်္ဂါနေ့ကပြောကြားခဲ့ပါတယ် Gibraltar နိုင်ငံတော်တရားရုံးချုပ်ကဒီအမှုနဲ့ပတ်သက်လို့ကြာတာပတိနေ့မှာကြားနာဖို့ရှိပါတယ်ရှင
် VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8133လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်ဒီလိုရင်မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဦးနေမနေ့ခင်သတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်မြန်မာနိုင်ငံတဝန်ရေကြီးမြေပြိုမှုကြောင့်တေဆုံးရသူအနည်းဆုံး68ယောက်ရှိနေပြီးပျောက်ဆုံးသူတွေကိုဆက်လက်ရှာဖွေနေကြပါတယ်။မွန်ပြည်နယ်ပေါင်မြို့နယ်သဲပြူကုန်းချေးရွာအုပ်စုမှာမလတ်တောင်ပြိုကျမှုကြောင့်တေဆုံးရသူကအင်္ဂါနေ့ည9နာရီအထိ65ယောက်ရှာဖွေတွေ့ရှိထားပြီးမြေပြိုကျမှုမှာအသက်ရှင်လျက်ကယ်ဆယ်ခဲ့ရသူတဦးလည်းဆေးကုသနေစဉ်တေဆုံးခဲ့တာကြောင့်ပေါင်မြို့နယ်မြေပြိုကျမှုမှာတေဆုံးသူစုစုပေါင်း66ယောက်ရှိပါတယ်။မနေ့အင်္ဂါနေ့အစောပိုင်းမှာရှမ်းပြည်နယ်မူဆယ်မြို့မှာလည်းမိုးသည်ထန်ပြီးရေကြီးမြေပြိုရာကြောင့်အမျိုးသားတဦးတေဆုံးခဲ့ရပါတယ်။မွန်ပြည်နယ်ကြိုင်မယောမြို့မှာတော့အတ္တရံမြေရေစွန့်ရင်ရေမှတ်ထည့်ကျော်လွန်ခဲ့ပြီးလူဦးရေ4000ကျွဲကျော်ရေဘေးကျုံတွေ့နေရပြီးကယ်ဆယ်ရေးစခန်း12ခုမှာလူဦးရေ2000ကျော်ရှိနေပါတယ်။နိုင်ငံတော်ရေဘေးရှောင်စခန်း166ခုဖွင့်လှစ်ထားရပြီးလူဦးရေ8000နီးပါးနေထိုင်နေကြရပါတယ်ရှင်
ပြင်းထန်လာတဲ့ရွေလွှမ်းမိုးမှုတန်ကြောင့်လူပေါင်းများစွာတေဆုံးခဲ့ပြီးအပြက်အစီးဆုံးရှုံးမှုတွေရင်ဆိုင်နေရတဲ့မြန်မာအိန္ဒိယနဲ့တရုတ်နိုင်ငံကပြည်သူတွေနဲ့အစိုးရတွေအတွက်အလွန်ပဲဝမ်းနည်းကြေကွဲရပါကြောင်းအီရန်အစိုးရကပြောကြားခဲ့ပါတယ်။မြန်မာအိန္ဒိယနဲ့တရုတ်နိုင်ငံတွေမှာကြီးမားလာတဲ့ရွေလွှမ်းမိုးမှုတန်ကြောင့်လူပေါင်းများစွာအသက်ဆုံးရှုံးခဲ့ပြီးပျက်စီးဆုံးရှုံးမှုကြီးမားလာတာကြောင့်သက်ဆိုင်တဲ့အစိုးရတွေနဲ့တေဆုံးခဲ့ရသူတွေရဲ့မိသားစုတွေအတွက်အီရန်အစိုးရအနေနဲ့အလွန်ပဲစိတ်ထိခိုက်ရကြောင်းအင်္ဂါနေ့ကထုတ်ပြန်တဲ့အီရန်နိုင်ငံသားကြီးဌာနပြောခွင့်ရအဘတ်မဟာရာရှထရာရဲ့ကြေညာချက်မှာဖော်ပြထားပါတယ်။တချိန်တည်းမှာပဲကုလသမဂ္ဂထွေထွေညီလာခံကြီးကလည်းအိန္ဒိယနိုင်ငံအနောက်နဲ့တောင်ပိုင်းမှာရှိတဲ့ပြည်နယ်တွေမှာမုတ်တုံမိုးကြောင့်မြင့်ရည်ကြီးခဲ့ပြီးလူပေါင်းအနည်းဆုံး148ဦးထက်မနည်းတေဆုံးခဲ့ရတဲ့အတွက်ဝမ်းနည်းကြေကွဲတဲ့အကြောင်းနဲ့တရုတ်နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ကုံစနေနေ့မနက်ကတိုက်ခိုက်ခဲ့တဲ့လီကီမာတိုက်ဖုန်းမုန်တိုင်းကြောင့်ဂျီချန်းပြည်နယ်မှာလူပေါင်းဒါဇင်နဲ့ချီတေဆုံးခဲ့တဲ့အတွက်လည်းထတ်တူထက်မြဝန်းနေကြေကွဲမိကြောင်းအင်္ဂါနေ့ကပုံမှန်သတင်းစာရှင်းလင်းပွဲမှာကုလထွေထွေညီလာခံရဲ့ပြောခွင့်ရအမျိုးသမီးမော်နီကာဂရေးလီကပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံတောင်ပိုင်းဒေသတွေမှာမုတ်တုံမိုးပြင်းထန်မှုကြောင့်ရေလွှမ်းမိုးမှုဆိုးရွားခဲ့ပြီးလူပေါင်းထောင်နဲ့ချီရေဘေးသင်ခဲ့ရပါတယ်။မြေပြိုကျမှုကြောင့်လည်းအခုဆိုရင်အနည်းဆုံးလူပေါင်း68ဦးထက်မနည်းတေဆုံးခဲ့ရပါတယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အသားကြီးဖြစ်သူ Donald Trump Jr. ကအင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာမှာ Trump နာမည်အမှတ်တဆိုင်နဲ့အပန်းဖြေစက္ကန့်နှစ်ခုကိုဈေးကွက်မြင့်တင်ခဲ့ပြီး Trump အဖွဲ့အစည်းရဲ့ကမ္ဘာတလွှာစီးပွားရေးလုပ်ငန်းကြီးဟာဖခင်ဖြစ်သူရဲ့အစိုးရအဖွဲ့နဲ့အကျိုးစီးပွားခြင်းပြည်ပခဆက်ဖြစ်စေတယ်ဆိုတဲ့ဆွဆွဲချက်တွေကိုလည်းခြေပပြောဆိုခဲ့ပါတယ်။ဘာလီနဲ့အနောက်ဂျာဘာလီတို့က Trump အင်အားတွေကိုအကျိုးရှင်းလင်းတဲ့အခမ်းအနားတွင်မှာတော့ဈေးကြီးဈေးကန်အင်အားတွေဆောက်လုပ်မဲ့အစီအစဉ်တွေကိုသမ္မတ Trump ရဲ့သားကြီးဖြစ်သူကရှင်းလင်းပြောကြားခဲ့တာဖြစ်ပါတယ်။
ထိုင်းနိုင်ငံသားတွေအနေနဲ့ကန်ဆာနဲ့အခြားရောဂါဖြစ်ပွားမှုခံစားနေရသူတွေအတွက်မကြာမီရက်တွေအတွင်းကန်နဘီစ်ဆေးရွက်ကြီးကိုဆေးဝါးအဖြစ်တရားဝင်30ခွင့်ရကြတော့မှာဖြစ်ပါတယ်။အရှိတောင်အာရှမှာကန်နဘီစ်ဆေးရွက်ကြီးတွေကိုဆေးဝါးအဖြစ်ထိုင်းနိုင်ငံအနေနဲ့ပထမဦးဆုံးတရားဝင်ခွင့်ပြုလိုက်ပြီး၈လအကြာပြီဖြစ်တဲ့ဒီကရတဲ့သတင်းပတ်ကအစိုးရဆေးဝါးထုတ်လုပ်ရေးအဖွဲ့အစည်းကနေပြည်သူ့ကျန်းမာရေးဝန်ကြီးဌာနကိုဒီဆေးရွက်ကြီးရဲ့အစီထုတ်ထားတဲ့ဆေးပလင်းတွေကိုပို့ဆောင်ပေးခဲ့တာဖြစ်ပါတယ်ရှင
်။ဗိုလ်တော်ကမနေ့ကနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ငီထိုင်းနဲ့မတ်အင်ဂျင်နိုင်တို့ပြောပြခဲ့တာပါ။အခုတော့သတင်းဆောင်မတွေကိုဆက်လက်ပြီးတင်ဆက်သွားပါမယ်။ပထမဆုံးနိုင်ငံတကာသတင်းတစ်ပုဒ်ကိုနားဆင်ရပါမယ်။ဟောင်ကောင်မှာဆန္ဒပြပွဲတွေအရှိန်မြင့်တက်နေစမှာပဲတရုတ်စစ်ရကတရုတ်စစ်တပ်တွေကိုဟောင်ကောင်နယ်စပ်ကိုရွှေ့ပြောင်းနေရာချထားခဲ့ပါတယ်။ဟောင်ကောင်ရေးကိုတည်တည်ငြိမ်ငြိမ်နဲ့အနေအကင်းကင်းနဲ့ကင်တွယ်ဖြေရှင်းဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကနယူးဂျာဆီပြည်နယ်ကနေမထွက်ခါခင်လေးစိတ်မှာပြောကြားတိုက်တွန်းခဲ့တယ်လို့ဟောင်ကောင်ရဲတပ်ဖွဲ့ကနိုင်ငံတကာစံညွှန်းတွေနဲ့မကိုက်ညီတဲ့နိလန့်တွေတုံးပြီးဆန္ဒပြပွဲတွေကိုနှင်းနှင်းနေတာကိုစုံစမ်းစစ်ဆေးဖို့ကိုလည်းကုလသမဂ္ဂလူ့ခွင့်ရေးဆရာမဟာမင်းကြီးမီရှဲဘက်ရှလေးကတောင်းဆိုလိုက်ပါတယ်။ဂျီနီဗာမြို့ကဗီအိုသတင်းတော်လီဇာရှလိုင်းသတင်းပိပုချက်ကိုအခြေခံပြီးတင်ပြပေးပါမယ်။နားဆင်ကြပါခင်ဗျာ။ဟောင်ကောင်မှာအဓိကယုံနှင်းနှင်းရဲ့တပ်ဖွဲ့တွေနဲ့ဆန္ဒပြသူတွေအကြားရုံးရင်ဆန့်ခတ်မှုတွေဖြစ်ပွားနေစမှာပဲဆန္ဒပြပွဲတွေကိုနှိမ်နှင်းဖို့ပြင်ဆင်နေပုံရတဲ့တရုတ်စစ်တပ်တွေကိုတရုတ်စစ်ရကဟောင်ကောင်နယ်စပ်ကိုဆေးလွှတ်ခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဒီကိစ္စကိုသူသိရှိကြောင်း Twitter မှာရေးသားခဲ့ပြီးနှစ်ဖက်ထင်းထင်းသိမ်းသိမ်းရှိဖို့ကိုလည်းပြောပါတယ
်။ဟောင်ကောင်ကိစ္စကတိတ်ခတ်ခဲ့တဲ့အခြေအနေမှာရှိနေပါတယ်။ဘာဖြစ်မလဲစောင့်ကြည့်ရပါမယ်။ဒီကိစ္စပြင်းလဲသွားမှသိကြပါတယ်။တရုတ်နိုင်ငံအပါအဝင်အားလုံးအတွက်အဆင်ပြေသွားလိမ့်မယ်လို့မျှော်လင့်ပါတယ်။
သမ္မတထရမ့်ကအခုလိုမပြောမီအင်ကာနဲ့အစောပိုင်းမှာတော့ဆန္ဒပြသူတွေဟာဟောင်ကောင်လေးစိတ်ကိုဒုတိယနေ့အဖြစ်ပိတ်ဆို့ပြီးအဓိကလေးစိတ်ခန်းမကြီးမှာအပြေအဝနေရာယူဆန္ဒပြခဲ့ကြပါတယ်။လက်နက်ကင်ဆောင်ထားတဲ့ရဲတပ်ဖွဲ့ဝင်တွေကဆန္ဒပြသူတွေအပေါ်ငရုတ်ရည်မှုတ်ဆေးတွေအသုံးပြုနှိမ်နှင်းခဲ့သလိုခီးသွွားအိတ်တင်ဆောင်တဲ့လဲတွေကိုအကာအကွယ်အဖြစ်အသုံးပြုနေတဲ့ဆန္ဒပြသူတွေအပေါ်မှာလည်းလက်ကင်တို့တွေအသုံးပြုရိုက်နှက်ခဲ့ပါတယ်။ဒီလိုအကြမ်းဖက်နေနေမှုတွေဖြစ်ပေါ်ရတဲ့ပတ်သက်ပြီးကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးမီရှဲလ်ဘက်ရှလဲကဆန္ဒပြသူတွေကိုငြင်းငြင်းချမ်းချမ်းနဲ့ဆန္ဒပြဖို့တိုက်တွန်းခဲ့တဲ့နေ့တူဟောင်ကောင်အာဏာပိုင်တွေကိုလည်းဆန္ဒပြပွဲတွေတားဆီးရမှာပြင်းထန်တဲ့နှီးလန့်တွေအသုံးမပြုဖို့တိုက်တွန်းခဲ့ပါတယ်။မစ်ဘက်ရှလဲရဲ့ပြောခွင့်ရပုဂ္ဂိုလ်ရူပတ်ဂိုဗီလ်ကလုံခြုံရေးတပ်ဖွဲ့တွေအသုံးပြုခဲ့တဲ့နှီးလန့်တွေကိုမစ်ဘက်ရှလဲအနေနဲ့သတိပြုမိပြီးစိုးရိမ်ပူပန်မိကြောင်းပြောပါတယ်
။ OHHR has reviewed credible evidence.Of law enforcement officials employing less lethal weapons in ways that are prohibited by international norms and standards.
လူမသိနိုင်လောက်တဲ့လက်နက်တွေကိုလူညွေးတပ်ဖွဲ့တွေအသုံးပြုရမှာနီးလန့်တွေကနိုင်ငံတကာစံချိန်စံညွန်းနဲ့မကန့်ညီတာနဲ့ပတ်သက်ပြီးကုလသမဂ္ဂလူအခွင့်အရေးမဟာမင်းကြီးရုံးအနေနဲ့လေ့လာသုံးသပ်နေပါတယ်။ဥပမာရဲတပ်ဖွဲ့ဝင်တွေကမျက်ရည်ယိုဘုံးကိုကြောင်ပိတ်မိတဲ့နေရာမှာဆန္ဒပြသူတွေရှိတက်တဲ့ကြီးပြစ်ထည့်နေတာကိုအကြိမ်တော်တော်များတွေ့ရပါတယ်။ဒါဟာလူတွေသေစေနိုင်လောက်တဲ့အန္တရာယ်ရှိပြီးဒဏ်ရာပြင်းပြင်းထန်ထန်ရစေနိုင်ပါတယ်
။ကုလသမဂ္ဂလူ့အဖွဲ့ရဲ့အဖွဲ့ရုံးကတော့ဒီအဖြစ်အပျက်ကိုချက်ချင်းစုံစမ်းစစ်ဆေးဖို့တောင်းဆိုလိုက်ပြီးလူကြုံရေးအဖွဲ့ဝင်တွေအနေနဲ့စံနှုန်းတွေကိုလိုက်နာဖို့နဲ့အင်အားအလုံးကြုံအသုံးပြတာဟာပုံမတင်မာတဲ့အခြေအနေကိုသာဖန်တီးလာနိုင်တယ်လို့ပြောပါတယ်။
Law enforcement officials should only employ tear gas to disperse crowds as a last resort when widespread violence creates an imminent threat of serious
ဆိုးရွားတံရရစေနိုင်တဲ့ဒါမှမဟုတ်အဆောက်အုံတွေပျက်စီးမှုကိုဥတီနေတဲ့အန်ဒီအေလိုမျိုးအကြမ်းဖက်စုပမှုရှိတဲ့အခါမှသာလူညုံရေးတပ်ဖွဲ့ဝင်တွေအနေနဲ့လူအုပ်ခွဲဖို့မျက်ရည်ယိုပုံးကိုတုံးသင့်ပါတယ်ဒီအချိန်လေးမှာတော့လူကိုတိုက်ရိုက်မပစ်မိစေဖို့မျက်ရည်ယိုပုံးကိုအမြင့်ကိုပြစ်လွတ်ဖောက်ခွဲရပါမယ်
။အ ငိမ့်စာတူရဲကျုံဟောင်းအလန်လိုးကိုစနပြပေါ်ရိကင်တွေ့ဖို့ငိမ့်စာယူရာကနေတဖန်တာဝန်ပေးရပြီးနောက်မှာရတဖွဲ့ကအခုလိုအဒီကယုံနေနေရဲ့နီလန်းတစ်တွေကိုကျင့်သုံးလာတာဖြစ်ပါတယ်။ရတဖွဲ့ဝင်တွေဟာမျက်နှာဖုံးစော့အဝါရောင်အုတ်ထုတ်ဆောင်ပြီးအင်ဂျင်အနက်ဝတ်လို့စနပြသူတွေလို့အယောင်ဆောင်ပြီးလူအုပ်ထဲမယုံကြည်မှုတွေတိုးပွားအောင်နီလန်းတွေကျင့်သုံးနေတာဖြစ်တယ်လို့လည်းအမည်မဖော်လို့တဲ့ရတဖွဲ့ဝင်တူကပြောတယ်လို့ဆိုပါတယ်။ဟောင်ကောင်ကဆန္ဒပြနေသူတွေဟာအချက်၅ချက်ရရှိဖို့ဆက်လက်ဆန္ဒပြနေတာဖြစ်ပါတယ်။တရားခံလွှဲပြောင်းပေးရေးဥပဒေကိုလုံးဝအုပ်သုံးယူသိမ်းပေးဖို့ဆန္ဒပြသူတွေကိုအတူကယုံသမားတွေအဖြစ်ပုံဖော်နေတာကိုရပ်ဆိုင်းဖို့ဆန္ဒပြသူတွေပေါ်ဆက်ဆွဲချက်တင်ထားတာတွေပယ်ဖျက်ပေးဖို့ရတပ်ဖွဲ့ဝင်တွေရဲ့အကြမ်းဖက်နေနိုင်မှုကိုစုံစမ်းစစ်ဆေးပေးဖို့နဲ့ဟောင်ကောင်အုပ်ချုပ်ရေးမှုကိုဟောင်ကောင်လူထုကတိုက်ရိုက်ရွေးချယ်နိုင်တဲ့ရွေးကောက်ပွဲစနစ်ပြဋ္ဌာန်းထားရှိဖို့ဆိုတဲ့အချက်တွေကိုတောင်းဆိုနေတာဖြစ်ပါတယ်ခင်ဗျာ။
ဒီလိုအမေရိကန်တဲ့2019ခုနှစ်အင်္ဂါနေ့ဇူလိုင်လဩဂုတ်လ14ရက်အင်္ဂါနေ့ဗိုလ်တုံးနဲ့မနက်ခင်းစီစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်လက်ပြီးမြန်မာသတင်းတပုတ်ကိုဆက်လက်နားဆင်ရပါမယ်ခင်ဗျာ။မြန်မာနိုင်ငံတဝမ်းရေကြီးမြေပြိုမှုကြောင့်သေဆုံးရသူအနည်းဆုံး65ယောက်ရှိနေပြီးလူပေါင်းတသိန်းနီးပါးဘေးလွတ်ရာရွှေ့ပြောင်းထားရကြောင်းကုလသမဂ္ဂကပြောဆိုပါရယ်။မြန်မာဆွေရဲတုံ့ပြန်ကင်တွယ်ရေးဆောင်ရွက်ချက်တွေမှာကုလသမဂ္ဂဘက်ကလည်းပါဝင်ပံ့ပိုးနေပြီးလောက်လာရင်ဆက်ပြီးထောက်ပံ့ကူညီဖို့အစီအစဉ်ရှိနေကြောင်းလည်းပြောဆိုထားပါရယ်။မတ်တင်ဂီတိုက်စူးစီးတင်ပြပေးမှာဖြစ်ပါရယ်ခင်ဗျာ
။မြန်မာနိုင်ငံတဝမ်းမိုးသက်ထန်ပြီးရေကြီးမြေပြိုမှုတွေကြောင့်သေဆုံးသူအရေအတွက်ကအနည်းဆုံး68ယောက်ရှိနေပါတယ်။မွန်ပြည်နယ်ပေါင်မြို့နယ်တဲပြူကုန်းချေးရွာအုပ်စုမလတ်တောင်ပြိုကျမှုကြောင့်သေဆုံးရသူကအင်ကာနေည9နာရီအထိ65ယောက်ရှာဖွေတွေ့ရှိထားတာပါမလတ်တောင်မြေပြိုချမှုမှာအသက်ရှင်လျက်ခဲဆဲခဲ့ရသူတဦးလဲဆေးကုသနေစဉ်တည်ဆုံးခဲ့တာကြောင့်ပေါင်မြို့နယ်မြေပြိုချမှုမှာတည်ဆုံးသူစုစုပေါင်း66ယောက်ရှိပါတယ်အခုချိန်ထိရှာဖွေခဲ့ဆဲရေးဆက်လက်လှုပ်ဆောင်နေရဆဲဖြစ်ပါတယ်မြန်မာနိုင်ငံတွင်ရေကြီးမြေပြိုမှုကူညီခဲ့ဆဲရေးမှာကုလသမဂ္ဂဘက်ကဆောင်ရွက်နေတာတွေ့ကိုတော့နယူးယောက်ကုလသမဂ္ဂအတွင်းရေးမှူးချုပ်ရုံးရဲ့ပြောခွင့်ရဣရီကနစ်ကိုကအခုလိုပြောပါတယ
် The United Nations Office for the Coordination of Humanitarian Affairs says that in Myanmar monsoon rains have displaced nearly 100,000 people including
မြန်မာနိုင်ငံမှာမုန်တုံမှုကြောင့်လူပေါင်းတသိန်းနီးပါးဘေးလွတ်ရာရွှေ့ပြောင်းထားရပြီးမွန်ပြည်နယ်တစ်ခုတည်းမှာဒီလူပေါင်း3,400ကျော်ပါဝင်တယ်လို့ကုလသမဂ္ဂလူသားချင်းစာနာကူညီမှုဆိုင်ရာယုံအိုချာကပြောပါတယ်မွန်ပြည်နယ်ပေါင်မြို့နယ်မှာမြေပြိုကျတာကြောင့်တည်ဆုံးသူအနည်းဆုံး65ယောက်ရှိနေပါတယ်။ဒေသခံလူမှုအတိုင်းဝိုင်းမြန်မာကျပ်ချေနီအသင်းအရက်ဖက်အဖွဲ့အစည်းတွေနဲ့လူသားချင်းကူညီကယ်ဆယ်ရေးဆိုင်ရာမိဖက်တွေရဲ့အကူအညီတွေနဲ့အတူမြန်မာအစိုးရကတုံ့ပြန်ကယ်ဆယ်ရေးကိုဦးစီးဆောင်ရွက်နေပါတယ်။ကုလသမဂ္ဂအဖွဲ့အစည်းတွေဘက်ကတော့အရေးပေါ်ဒေသတွေမှာတောက်ရည်တန့်ကျမရေးနဲ့အရေးပေါ်ရိတ်ခါတို့လိုမျိုးကနဦးကူညီဆောင်ရွက်ပေးနေတယ်လို့တကယ်လို့လိုအပ်လာရင်နောက်ထပ်ကူညီပံ့ပိုးနိုင်ဖို့ပြင်ဆင်ထားပါတယ်
။ပေါင်မြို့နယ်တဲပြူကုန်းချေးရွာတောင်ပြိုကျမှုမှာရှာဖွေကယ်ဆယ်ရေးကိုဆက်လက်လှုပ်ဆောင်နေကြရပါတယ်။လူဦးရေဘလောက်ပျောက်ဆုံးနေတယ်လဲဆိုတာမသိရပါဘူး။ဘယ်နှစ်ဘယ်ရက်မှာရှာဖွေကယ်ဆယ်ရေးရက်မလဲဆိုတာလည်းမသိရသေးသလိုတန်တရားရှိတဲ့နေရာတွေကိုဆက်ရှာမယ်လို့အစိုးရသတင်းကဖော်ပြပါတယ်။ပြိုကျခဲ့တဲ့မလတ်တောင်ပေါ်မှာထပ်ပြီးပြိုကျနိုင်တဲ့နေရာ6နေရာကလည်းစစ်စစ်တိုင်းတာနေပြီးဒီအပိုင်းအတွက်အသေးစိတ်ထုတ်ပြန်မယ်လို့အစိုးရကသတင်းထုတ်ပါတယ်။ရှာဖွေကယ်ဆယ်ရေးလှုပ်ဆောင်နေရတဲ့အခြေအနေနဲ့ပတ်သက်ပြီးလဲမြန်မာနိုင်ငံမိသက်တပ်ဖွဲ့ဌာနချုပ်ညွှန်ကြားရေးမှူးဦးထွန်းဦးက VOA ကိုမနေ့ကအခုလိုပြောပါတယ
်။ခုကျွန်တော်တို့ခုတပ်ဖွဲ့ဝင်က140ပေါ့။အပိုင်း၃ပိုင်းခွဲပြီးတော့လုပ်နေကြတာပေါ့။သူကမြေအပြော့လို့ဆိုတော့ကားကြီးဝင်လို့မရဘူးခင်ဗျာ။မြေပြော့နေလို့ဆိုတော့ကျွန်တော်ကလူနဲ့ပဲဟိုဘာဒီပစ္စည်းကလေးတွေကိုလူနဲ့ပဲတယ်ပြီးတော့တုပ်နေတာ။လုံးပြီးတော့ဘယ်နဲ့ပြန်မှာတော့ကျွန်တော်တို့ကကျော်ထဲတွေကြာရင်ကားကြီးဆွဲတဲ့ကားကြီးနဲ့ကျွန်တော်ဆွဲထုတ်ပါအဲဒီမှာရှိတဲ့ကားပြက်တွေအခုတော့လူတွေရတော့တော့ရှာတယ်အခုတော့လူတော့တော်တော်နဲသွားပါပြီအောက်မှာမတွေ့တော့ဖြစ်သွားပါပြီ
လက်ရှိမှာတော့ဘကိုးတိုင်းကရင်ပြည်နယ်မွန်ပြည်နယ်ရန်ကုန်တိုင်းတနင်္သာရီတိုင်းတွေမှာရေဘေးရှောင်စခန်166ခုဖွင့်လှစ်ထားရပြီးလူရေ8000နီးပါးဆက်လက်နေထိုင်နေကြရစေဖြစ်ပါတယ်မွန်ပြည်နယ်ကြိုင်မယုံမြို့မှာတော့အထရန်မြစ်ရေစွရင်ရေမှတ်ထက်ကျော်လွန်ခဲ့တာကြောင့်လူရေ4000ကျော်ချောရေဘေးကျုံတွေ့နေရပြီးကယ်ဆယ်ရေးစခန်း12ခုမှာတော့လူရေ2000ကျော်ရှိနေတယ်လို့ ကျိုင်မယောရေဘေးကယ်ဆယ်ရေးအဖွဲ့ကုတ်ကဲမှုယုံအပြောကိုကိုးကားပြီးအစိုးရသတင်းမှဖော်ပြပါတယ်။မနေ့အင်္ဂါနေ့အစောပိုင်းမှာရှမ်းပြည်နယ်မူဆယ်မြို့မှာလည်းမိုးသည်ထန်ပြီးရေကြီးမြေပြိုရာကြောင့်အမျိုးသားတအူးသေဆုံးခဲ့ရပါတယ်။မုတ်တုံရာသီရေကြီးမှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံမှာလည်းလူပေါင်း2,000ခွဲလောက်ကိုဘေးလွရာရွှေ့ပြောင်းကယ်ဆယ်ထားရတယ်လို့နယူးယောက်ကုလသမဂ္ဂအတွင်းမှုချုပ်ရုံးရဲ့ပြောခွင့်ရဣရီကနီကိုက VOA ကိုပြောပါတယ်ရှင
်။မတ်တင်ကြိုက်တင်ပြသွားပါ။အခုဆက်လက်ပြီးမြန်မာသတင်းပုဒ်ကိုနားဆင်ရပါဦးမယ်။ဥရောပသမဂ္ဂကနေမြန်မာစစ်တပ်ကိုလက်နက်ရောင်းချမှုပိတ်ပင်ထားပေမဲ့ဥရောပမှာရှိတဲ့နည်းပညာကုမ္ပဏီတချို့ဟာအဲ့ဒီပိတ်ပင်ထားချက်ထဲမှာမပါတဲ့စစ်အသုံးဆောင်ပစ္စည်းတွေကိုမြန်မာနိုင်ငံကိုရောင်းချအမျက်ထုတ်နေကြောင်းဘမ်မတ်ကမ်ပိန်း UK ရဲ့အမှုဆောင်ညွှန်ကြားမှု Mark Farmina က VOA ကိုပြောပါတယ်။ဒါကြောင့်မြန်မာစစ်တပ်ကိုစစ်အသုံးဆောင်ပစ္စည်းတွေရောင်းချတာကိုပါလုံးဝပိတ်ပင်တားမြစ်တဲ့ဥပဒေပြဋ္ဌာန်းမှုဥရောပသမဂ္ဂကိုတိုက်တွန်းထားတယ်လို့လည်းသူကပြောပါတယ်။မန်ဂျင်နိုင်ကအပြည့်စုံကိုတင်ပြပေးပါဖြစ်ပါတယ်ခင
်ဗျ။ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေအပါအဝင်ကချင်နဲ့အခြားတိုင်းဒေသတွေတွေမှာမြန်မာစစ်တပ်ရဲ့ပြင်းထန်လှတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့ဆိုတဲ့စွပ်စွဲချက်တွေအတွက်တာဝန်ရှိတဲ့စစ်ကောင်ဆောင်တွေကိုအရေးယူဖို့မြန်မာစစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေကိုပိတ်ဆို့ဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းပိုင်းကတောင်းဆိုနေချိန်မှာပဲဥရောပမှာရှိတဲ့နည်းပညာကုမ္ပဏီတချို့ဟာမြန်မာစစ်တပ်ကိုစစ်ပိုင်းဆိုင်ရာနည်းပညာပစ္စည်းတွေရောင်းချနေကြောင်းဒီတိန်အခြေစိုက်ဘာမာကမ်ပိန်း UK ရဲ့အမှုဆောင်ညွှန်ကြားမှု Mark Farmina က VOA ကိုပြောပါတယ
် This is the problem is it is an arms embargo it's not an equipment embargo so
arms embargo ဆိုတဲ့လက်နက်ရောင်းချမှုပိတ်ဆို့ထားမှုမှာစစ်ပဆိုင်ရာပစ္စည်းတွေရောင်းချတာကိုပိတ်ပင်တမျက်ထားခြင်းမရှိတာဟာပြဿနာတစ်ခုပါဒါကြောင့်ဥရောပကုမ္ပဏီတွေအနေနဲ့တနတ်တွေတိုက်လေရင်တွေရစ်တပ်သင်္ဘောတွေကိုမြန်မာစစ်တပ်ကိုရောင်းချလို့မရပေမဲ့ရစ်တပ်သင်္ဘောအတွက်လိုအပ်တဲ့အင်ဂျင်တွေကိုရောင်းလို့ရနေပါတယ်စစ်တပ်သုံးတန်ချက်ကားတွေအတွက်အင်ဂျင်တွေကိုမြန်မာစစ်တပ်ကိုရောင်းချနိုင်ပါတယ်မြန်မာစစ်တပ်ရဲ့တိုက်လေရင်လက်ကျင်ရေးမှာသုံးဖို့အထောက်အကူနည်းပညာပစ္စည်းတွေလည်းရောင်းချနိုင်ပါတယ
်။ဒါကြောင့်ဥရောပသမဂ္ဂရဲ့မြန်မာပေါ်လက်နက်ရောင်းချမှုပိတ်ဆို့ထားမှုမှာပိုးပြီးပြည့်ပြည့်စုံစုံပါဝင်ဖို့နှစ်အတန်ကြာကလေးကသူတို့တောင်းဆိုထားခဲ့ကြောင်းလဲ Mark Farmina ကဆိုပါတယ်
။ So this is why Burma Campaign UK and other organizations the European Burma Network we have been calling on the European Union for years now
။ဒါကြောင့် Burma Campaign UK အပါအဝင်ဥရောပမြန်မာကွန်ရက်အဖွဲ့တွေကနှစ်အတန်ကြာကလေးကဥရောပသမဂ္ဂကိုတောင်းဆိုခဲ့တာကတနက်နဲ့အတခြားစစ်လက်နက်ပစ္စည်းတွေနဲ့မကပဲစစ်သုံးအထောက်အကူပြုပစ္စည်းတွေရောင်းချတာကိုလုံးဝပိတ်ပင်တားမြစ်ဖို့ဖြစ်ပါတယ်။ဒီတောင်းဆိုချက်ကိုဥရောပသမဂ္ဂကထည့်သွင်းစဉ်းစားခဲ့ပေမဲ့လက်မခံဘဲပယ်ချခဲ့ပါတယ်။ဥရောပကုမ္ပဏီတွေအနေနဲ့မြန်မာစစ်တပ်ကိုစစ်အသုံးဆောင်အထောက်အကူပစ္စည်းတွေဆက်ပြီးရောင်းချဖို့ဥရောပသမဂ္ဂကခွင့်ပြုခဲ့ပါတယ်။လူခွင့်ရေးချိုးဖောက်မှုတွေထက်စီးပွားရေးအကျိုးမြတ်ကိုပဲကြည့်ခဲ့တာပါ။ဒါပေမဲ့အခုတော့ကုလသမဂ္ဂအချက်လက်ရှာဖွေရေးမစ်ရှင်ရဲ့အစီရင်ခံစာထဲမှာနာမည်ပြည့်စည်းထည့်သွင်းခံရပြီးသူတို့အတွက်လည်းစိတ်အနှောက်အယှက်ဖြစ်ခဲ့ကြပါတယ်
။မကြခင်မှာလည်းဘဲကုမ္ပဏီတွေကမြန်မာစစ်တပ်ကိုရောင်းချနေတယ်လဲဆိုတဲ့အမည်စည်းရင်းကိုဘာမာကမ်ပိန်း UK အနေနဲ့ထုတ်ပြန်ဖို့ရှိတယ်လို့လည်း Mark Farmina ကဆိုပါတယ်။အခုလိုကုလသမဂ္ဂရဲ့အစီရင်ခံစာမှာသူတို့ကုမ္ပဏီနာမည်တွေပါလာတဲ့အတွက်ဥရောပမှာရှိတဲ့ကုမ္ပဏီတွေဟာမြန်မာစစ်တပ်နဲ့ဆက်ဆံရေးမှာပိုးပြီးသတိထားလာမှာဖြစ်တယ်လို့မြန်မာစစ်တပ်အနေနဲ့လည်းစစ်သုံးအထောက်အကူပြုပစ္စည်းတွေကိုဝယ်ယူရမှာပိုးပြီးအခက်အခဲဖြစ်စေမှာဖြစ်တယ်လို့ Mark Farmina ကပြောပါတယ
်။ And this will mean that companies are going to start being a lot more careful. So we have contacted companies working for the Burmese military. They didn't even know.
ကုမ္ပဏီတွေအနေနဲ့နောက်ပိုင်းမှာအထူးသတိထားဂရုစိုက်လာဖို့ရှိပါတယ်။မြန်မာစစ်တပ်နဲ့ဆက်ဆံနေတဲ့ကုမ္ပဏီကိုကျွန်တော်တို့အရင်ကတည်းကအဆက်အသွယ်လုပ်ပြီးအကျိုးအကြောင်းပြောပြခဲ့ပါတယ်။အဲ့ဒီအချိန်ကသူတို့ဟာမြန်မာစစ်တပ်နဲ့လုပ်နေတယ်ဆိုတာသတိမထားမိကြပါဘူး။နောက်ပြီးဂရုလည်းမစိုက်ကြပါဘူး။အခုတော့ကုလသမဂ္ဂလိုအစင်မြင်ကပအဖွဲ့အစည်းတစ်ခုကနေသူတို့နာမည်စည်းရင်းတွေကိုထုတ်ပြန်လာတဲ့အပေါ်မှာဒီကုမ္ပဏီတွေလည်းပို့ပြီးသတိထားလာကြတော့မှာပါ။မြန်မာစစ်တပ်ကိုနှိပညာပစ္စည်းတွေရောင်းချနေတဲ့အပေါ်မှာသူတို့ရဲ့ဂုဏ်သိက္ခာထိခိုက်မှုကိုထက်စင်းစားလာကြတော့မှာပါ။ဒါဟာမြန်မာစစ်တပ်အတွက်ဥရောပနဲ့အနောက်နိုင်ငံကုမ္ပဏီတချို့ကစစ်အသုံးဆောင်ပစ္စည်းတွေဝယ်ဖို့အခက်အခဲဖြစ်လာစေမှာပါ။
ဘာမကမ်ပိန်း UK ဟာမြန်မာစစ်တပ်နဲ့စီးပွားရေးလုပ်နေတဲ့နိုင်ငံတကာကုမ္ပဏီတွေစစ်သုံးဆောင်ပစ္စည်းတွေရောင်းချနေတဲ့နည်းပညာကုမ္ပဏီတွေကိုပြုစုပြီးကုလသမဂ္ဂမတိုင်ခင်အမည်မဲစည်းရင်းအဖြစ်အရင်ဆုံးထုတ်ပြန်ခဲ့တဲ့အဖွဲ့လည်းဖြစ်ပါတယ်။လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ကြောင်းဆွဆွဲခံထားရတဲ့မြန်မာစစ်တပ်ဟာသူ့ရဲ့ကိုယ်ပိုင်စီးပွားရေးလုပ်ငန်းတွေကနေဘလို့အကျိုးမြတ်တွေရနေတယ်လဲဆိုတော့ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးမစ်ရှင် FFM က ဩဂုတ်လအစောပိုင်းမှာအစီရင်ခံစာထုတ်ပြန်ခဲ့တာဖြစ်ပါတယ်။အဲ့ဒီအစီရင်ခံစာမှာမြန်မာတပ်မတော်နဲ့ဖက်ဆက်လုပ်ကိုင်နေတဲ့နိုင်ငံခြားကုမ္ပဏီ15ခုထက်မနည်းရှိတယ်လို့နောက်ထပ်နိုင်ငံခြားကုမ္ပဏီ44ခုဟာစစ်တပ်စီးပွားရေးနဲ့တနည်းတဖုံဆက်ဆက်လုပ်ကိုင်နေကြတယ်လို့လည်းထောက်ပြထားပါတယ်။ဒါကြောင့်လည်းအဲ့ဒီစီးမှာပါနေတဲ့ဥရောပမှာရှိတဲ့စီးပွားရေးနဲ့နည်းပညာကုမ္ပဏီတချို့ကိုအစီရင်ခံစာထွက်လာပြီးနောက်ပိုင်းရိုက်ခတ်မှုတွေရှိခဲ့ပါတယ်။မြန်မာစစ်တပ်နဲ့ဘသူတွေစီးပွားရေးလုပ်နေတယ်လဲလက်နက်ပစ္စည်းတွေရောင်းချနေတယ်လဲဆိုတာတွေကိုနိုင်ငံတကာသတင်းမီဒီယာတွေမှာအကျဲတဝင့်ဖော်ပြခဲ့ကြတယ်လို့လူခွင့်ရေးဖွဲ့တွေကလည်းဒီအစင်ခန်းစာမှာဖော်ပြထားတဲ့ကုမ္ပဏီတွေကိုတိုက်ရိုက်မေးမြန်းဖိအားပေးတာတွေလုပ်ခဲ့ကြတယ်လို့ Mark Farmer ကပြောပါတယ်။ဒီတိုင်းနိုင်ငံအခြေစိုက်ရေချောင်းသွားလာရေးဆိုင်ရာ Navigation နည်းပညာတွေအဓိကထုတ်လုပ်ရောင်းချတဲ့ Very Post ကုမ္ပဏီဆိုရင်မြန်မာရေတပ်ကိုနည်းပညာပစ္စည်းတွေရောင်းချခဲ့တာနဲ့ပတ်သက်လို့ဖြေရှင်းချက်ထုတ်ခဲ့ရတယ်လို့နောက်ပိုင်းမှာသူတို့ကုမ္ပဏီအနေနဲ့ကုလသမဂ္ဂပြဋ္ဌာန်းချက်တွေနဲ့အညီဆောင်ရွက်မှာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ခဲ့ရပါတယ်။အလားတူ Belgian အခြေစိုက် Jodu ဆက်သွယ်ရေးလုပ်ငန်းကုမ္ပဏီဖြစ်တဲ့ New Tech ဆိုရင်လည်းမြန်မာစစ်တပ်တစိုက်တစ်ပိုင်းပိုင်ဆိုင်တဲ့ Mitel ကုမ္ပဏီနဲ့ဆက်ဆက်လှုပ်ဆောင်နေတဲ့စီးပွားရေးလုပ်ငန်းအလုံးရက်ဆိုင်မဲ့အကြောင်းထုတ်ပြန်ကြေညာခဲ့ရပါတယ်ရှင
်။မတ်အင်ဂျင်နီယာဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်။ဆက်လက်ပြီးထိုင်းနိုင်ငံဘက်ကမြန်မာသတင်းတပုတ်ကိုနှာစင်ကြရပါမယ်။ထိုင်းလွတ်တော်အမဟောင်းတူကိုတတ်ပြီးပစ္စည်းယူသွားတယ်ဆိုတဲ့တန်တရားနဲ့မြန်မာနိုင်ငံသားရွှေပြောင်းအလို့သမားတူကိုထိုင်းရဲတပ်ဖွဲ့ကဩဂုတ်လ3ရက်နေ့မှာဖမ်းဆီးလိုက်ပါတယ်။အခင်းဖြစ်အပြီးနောက်တရက်အကြာမှာပဲလူသားမှုတန်တရားရှိခံရသူမြန်မာအလို့သမားကိုဖမ်းမိလိုက်တာပါ။အပြည့်အစုံကို VOA ထိုင်းအခြေစိုက်သတင်းတောက်မအေးမာကသတင်းပေးပို့ထားပါရခင်ဗ
ျအသက်ခံရသူဟာထိုင်းနိုင်ငံဘန်ကောက်မြို့ဗန့်စီအရက်ဝုံစဝမ်16လမ်းအိမ်နံပါတ်453မှာနေထိုင်နေတဲ့အသက်80နှစ်အရွယ်ထိုင်းလွတ်တော်အမတ်ဟောင်းတူဖြစ်သူဖုန်ဆက်ဝန္ထရာနေဖြစ်ပါတယ်သူ့ကိုတက်ပြီးဆွဲကြောယူထွက်ပြေးသွားခဲ့တယ်ဆိုပြီးဆွဆွဲခံရသူကတော့အမတ်ဟောင်းစီမှာအလုပ်လုပ်နေတဲ့အသက်19နှစ်အရွယ်မြန်မာနိုင်ငံသားမင်းထွေးခေါ်ကိုကိုပါဩဂုတ်လ12ရက်နေ့ကအခင်းဖြစ်ပွားပြီးတဲ့နောက်တရက်ဖြစ်တဲ့ဩဂုတ်လ13ရက်နေ့အင်္ဂါနေ့မှာဘန်ကောက်မြို့အနီးမဟာချိုင်မြို့မှာမင်းထွေးကိုဖမ်းမိခဲ့ကြောင်းထိုင်းရဲတပ်ဖွဲ့ကပြောခဲ့ပါတယ်ဆွဆွဲခံရသူဟာအလုရှင်ကိုတန်တရွင်းနဲ့ဥကောင်းကိုရိုက်တက်ပြီးဆွဲကြိုးနဲ့ဘတ်ငွေ 16,000 ကိုယူပြီးတော့ထွက်ပြေးခဲ့တယ်ဆိုတာကိုဝန်ခံခဲ့တယ်ဆိုပြီးထိုင်းရဲမှုဧကချိုင်းဘုံဝီစွတ်ကအင်္ဂါနေ့ကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားပါတယ်
มีความรู้สึกที่มันมีการรุนแรงที่จะทําต่อนายจ้างประมาณนั้น
တရားခံအဖြစ်ဆွဆွဲခံထားရတဲ့မင်းထွေးဟာတေဆုံးသူလွတ်တော်အမတ်ဟောင်းရဲ့ဓာတ်ငွေအိုးလုပ်ငန်းမှာအလုပ်သမားဖြစ်လောက်တာနှစ်လရှိပြီလို့ဆိုပါတယ်အခင်းဖြစ်ပွားခဲ့တဲ့ဩဂုတ်လ12ရက်နေ့ကတော့သူ့ရဲ့နေအိမ်ပြုပြင်နေတာလာရောက်စစ်ဆေးနေတဲ့အချိန်တရားခံမင်းထွေးနဲ့အမတ်ဟောင်းတို့ဟာအလုတ်ကိစ္စနဲ့စကားများပြီးမင်းထွေးကလွတ်တော်အမတ်ဟောင်းရဲ့ဥကောင်းကိုတန်တုံးနဲ့ရိုက်ထည့်ပြီးတဲ့နောက်နေအိမ်ဒုတိယတပ်ကဘီရိုထဲမှာလောင်းကိုထည့်ပြီးထွက်ပြေးသွားခဲ့တာဆိုပြီးထိုင်းရဲတပ်ဖွဲ့ကဆိုပါတယ်တန်တရားရှိသူထွက်ပြေးသွားတဲ့လမ်းကြောင်းက CCTV မှတ်တမ်းတွေကိုစစ်ဆေးပြီးမဟာချိုင်မှာသူ့ကိုလိုက်လံဖမ်းဆီးနိုင်ခဲ့တာဖြစ်တယ်လို့လည်းပြောပါတယ်တရားခံအဖြစ်ဆွဆဲခံထားရသူမင်းထွေးကိုဘန်ကောက်မြို့ရဲချုပ်ရုံးမှာဒုတိယရဲချုပ်ချလန်ကီရဲ့စီဝရခံကိုတိုင်းလာရောက်ကြည့်ရှုစစ်ဆေးသွားခဲ့ပါတယ်လူတက်မှုလူရဲမှုတွေနဲ့တရားစွဲတင်သွားမယ်လို့လည်းပြောပါတယ်ဒီစွဲချက်တွေအရပြစ်မှုထင်ရှားမယ်ဆိုရင်တော့ထောင်ဒဏ်အနှစ်20ကနေတသက်တကြွန်းအထိကြခံရနိုင်ပါတယ်ထိုင်းနိုင်ငံတွင်းမှာမြန်မာရှေ့ပြောင်းလူသမား3တန်းထက်မနည်းရှိနေပြီးအလုရှင်တွေကြားအလုသမားတွေကြားပြဿနာတွေတက်ပဋိပက္ခဖြစ်တာမျိုးတွေမကြာခဏကြားလေးရှိပေမဲ့လူတက်မှုအထိကျူးလွန်တာမျိုးကတော့မကြာခဏကြားရလေးရှိတဲ့ဖြစ်ရမျိုးမဟုတ်ပါဘူးရှင
်။မအေးမတင်ဆက်တော့ပါ။ View American တန်ကဗိုလ်တင်းကနေမနက်ပိုင်းစီဇန်တွေကိုထုတ်လွှင့်နေတာဖြစ်ပါတယ်။စီဇန်ဒုတိယပိုင်းမှာကမ္ဘာသတင်းနဲ့ကမြန်မာပြည် American EDM သတင်းစာနဲ့တိုက်ရိုက်လေလံအစီအစဉ်တွေကိုနားဆင်ကြပါမယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့ဗိုလ်တုံးနေ့မနေ့ပိုင်းအစီအစဉ်တွေကိုမနေ့9နိုင်အထိဆက်ပြီးထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုဆက်ပြီးထုတ်လွှင့်ပေးမယ့်မနေ့6နိုင်ခွဲကနေ9နိုင်အစီအစဉ်ကိုလောလောဆယ်ထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 40နဲ့51တို့အပြင်လိုင်းလက်မီတာ190 kHz 1509ကိုတိုင်နားဆင်နိုင်သလို VOA Facebook စာမျက်နှာ VOA Burmese News ကနေလည်းရေဒီယိုထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာသတင်းပြည်တွေကမြန်မာပြည်အကြောင်းကောင်းလို့ချက်နဲ့ American Indian သုံးမနက်ခင်းအင်္ဂလိပ်စာသတင်းအစီအစဉ်ကစာကိုနားဆင်ရမှာဖြစ်ပါတယ်။အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုလည်းဒီမနက်ပြန်လည်ထုတ်လွှင့်ပေးမှာဖြစ်ပါတယ်ခင်ဗျာ။ဒီတိုက်ရိုက်လေးလိုင်းအစီအစဉ်မှာတော့
အပေါင်ဖြစ်ရင်ဖြစ်ချင်းပဲမနက်3:35လောက်အရေးဝင်လာပြီဆိုတော့ကျွန်တော်တို့ဒီမှာက group လေးရှိပါတယ်။ပုံမျိုးရဲ့တထုံခရံရဲ့ဆိုပြီး
မြန်မာနိုင်ငံနဲ့မှာပြုံတွေ့နေရတဲ့ရေကြီးရေရှမ်းဖူးတွေနဲ့ပတ်သက်ပြီးလက်ရှိရင်ဆိုင်ကြုံတွေ့နေရတဲ့စိန်ခေါ်မှုတွေနဲ့ဘယ်လိုကြိုတင်ကာကွယ်နိုင်မလဲဆိုတာတွေနဲ့ပတ်သက်ပြီးတိုက်ရိုက်လေးလိုင်းဆွေးနွေးပွဲကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာဒီအစီအစဉ်မစခင်အရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်ရဲ့အပေါ်မပြဲဒေါ်လာလာတန်းနဲ့မတ်အီတန်စင်တို့ကကောက်နှုတ်တင်ပြပေးပါတယ်ခင်ဗျာ
လူမျိုးတုံးတက်ဖြတ်မှုတွေကိုကျူးလွန်ပြီးအဲ့ဒီကနေအမျက်ထုတ်နေသူတွေကိုသူတို့ကျူးလွန်တဲ့ပြစ်မှုတွေအတွက်အမေရိကန်လွှတ်တော်ကအရေးယူမှလားဆိုတဲ့ကောင်းကြီးနဲ့ The Hill သတင်းစာမှာဩဂုတ်လ7ရက်နေ့ကဖော်ပြတဲ့မင်းပြည်နယ်အောက်လွှတ်တော်အမတ်ဟောင်းလဲဖြစ် Fortified Rights လူခွင့်ရေးဖွဲ့ကြီးရဲ့အကြီးတန်းအကြံပေးလဲဖြစ်တဲ့ Tom Andrews ရေးသားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်မြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်လူမျိုးတုံးသတ်ဖြတ်မှုနောက်တစ်ချို့မဖြစ်ရလေအောင်အမေရိကန်လွှတ်တော်အနေနဲ့ NDAA ခေါ်အမျိုးသားကာကွယ်ရေးခွင့်ပြုချက်ဥပဒေကြမ်းကိုအတည်ပြုပေးဖို့လိုတဲ့အကြောင်းဒီဥပဒေကြမ်းကိုလွန်ခဲ့တဲ့သတင်းပတ်အနေငယ်ကအောက်လွှတ်တော်ကနေအတည်ပြုပေးခဲ့ပြီးဖြစ်တယ်လို့ဖော်ပြထားပါတယ်။ရူဝင်ဂျာတွေပေါ်မြန်မာစစ်တပ်ရဲ့ရက်စက်တဲ့ကျူးလွန်မှုတွေကိုအမေရိကန်နိုင်ငံသားရေးဌာနကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့နဲ့လူအခွင့်အရေးအဖွဲ့တွေကတရားစွာမှတ်တမ်းတင်ခဲ့ကြပြီးလည်းဖြစ်ပါတယ်။ဒီပြစ်မှုကျူးလွန်သူတွေဟာအပြစ်ပေးအရေးယူခြင်းမခံကြရဘဲစစ်တပ်ပိုင်စီးပွားရေးလုပ်ငန်းကြီးတွေကငွေကြေးစိုက်ထုတ်ပြီးရူဟင်ဂျာတွေထွက်ပြေးသွားတဲ့ကြေးဝါးတွေကိုဘူဒိုဇာနဲ့ထိုးကာတက်သေးထောက်ထားတွေဖျောက်ပြီးဆောက်လုပ်ရေးစီမံကိန်းတွေကိုပြုလုပ်နေကြတာဖြစ်ပါတယ်စစ်တပ်ကထိန်းချုပ်တဲ့ကော်မတီတွေကပြည်တွင်းပြပစီးပွားရေးလုပ်ကိုင်ကြပြီးရတဲ့ဝင်ငွေတွေကနေလူအခွင့်အရေးတွေကိုတာဝန်ခံတာဝန်ယူမှုကင်းစွာကျူးလွန်ချိုးဖောက်ဖို့အထောက်ကူပေးရရောက်နေတယ်လို့ဖော်ပြထားပါတယ်ဒါအပြင်ကုလသမဂ္ဂလုံခြုံရေးကောင်စီကပိတ်ဆို့မှုတွေချက်မှတ်ထားတဲ့မြောက်ကိုရီးယားရဲ့တပ်တူတွင်ဖွံ့ဖြိုးရေးကော်ပိုရေးရှင်းကြီးကနေမြန်မာနိုင်ငံကိုလက်နက်တွေဆက်လက်တင်ပို့ရောင်းချနေတဲ့အကြောင်းလည်းအစီရင်ခံစာမှာဖော်ပြထားပါတယ်။လက်နက်တွေရောင်းချရမှာရော့ကက်လောင်ချာတွေမြေပြင်ကဝေဟင်ပြည့်ဒုံးလက်နက်တွေပါဝင်နိုင်ပြီးဒီလက်နက်တွေကိုကချင်နဲ့ရှမ်းပြည်နယ်တွေမှာတိုင်းရင်းသားလူနည်းစုတွေပေါ်တိုက်ခိုက်ရမှာအသုံးပြုနေတာဖြစ်တယ်လို့လည်းဖော်ပြထားပါတယ်။ရခိုင်ပြည်နယ်မှာအင်တာနက်အမှောင်ချထားမှုနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံဂျာယီဝင်ကြီးမိုက်ပွန်ပီယိုကဝေဖန်ခဲ့ပြီးထိတ်တန့်မြန်မာစစ်ကောင်ဆောင်၄ဦးတို့ပေါ်တန်ခတ်ပိတ်ဆို့မှုတွေချမှတ်ခဲ့တာကတော့တင်းငယ်တဲ့ခြေလှမ်းပဲဖြစ်ပြီးမထီရောက်လှပါဘူး။ဒီပြစ်မှုကျူးလွန်သူတွေကိုတန်ခတ်တာဟာသူတို့ကိုအမေရိကန်ပြည်ထောင်စုကိုပြည်ဝင်ခွင့်ဗီဇာပိတ်ဆို့မှုတွေလောက်ပဲဆိုရင်တိတ်ကိုကြေကွဲစရာကောင်းမှာဖြစ်ပါတယ်။ဒါကြောင့်အမေရိကန်လွှတ်တော်အနေနဲ့နောက်ခြေလှမ်းတွေယူဖို့ကအရေးကြီးပါတယ်။လွှတ်တော်အနေနဲ့ကလည်းအကောင်းဆုံးအခွင့်အရေးတွေလည်းရှိနေပါတယ်။အမေရိကန်အောက်လွှတ်တော်ကမကြသည့်မီကအတည်ပြုလိုက်တဲ့ NDAA ဥပဒေကြမ်းမှာစစ်တပ်ပိုင်းနဲ့စစ်တပ်ထိန်းချုပ်တဲ့စီးပွားရေးလုပ်ငန်းတွေအပေါ်တန်ခပိတ်ဆို့မှုတွေချက်မှတ်ဖို့ပါဝင်ပြီးအမေရိကန်ရဲ့စီးရေးအထောက်အကူကိုလည်းပေးဖို့တားမြစ်ထားတာဖြစ်ပါတယ်။ Tapien di Pimu Julon do Rego, Sonsa, Yeu Bone, Yama Sivaima, Sitae, Tencho Mugu, Cantame, Pubian, Pianle, Mudwe, Pulo Pule, a champi tara pipari. The Ubri Jango, a debut naye dwe, Aune, Telodoc, Comedy Dwega, Tintare, NDDA Ubri Jan, Nayago, Pianle, Ni Nine B, Yejide, Chadwego, Tedwinga, now some debut naye dwe, Lodoma, Yu, Sangre, Jabube, pipari.
အချိန်ကုန်ခန်းနေလို့မဖြစ်တော့ပါဘူးလို့ဆောင်းပါးရှင်ကညီကုန်းမှာအကြံပေးထားပါတယ်ရှင်မြန်မာနိုင်ငံမှာတရားမျှတမှုရှိဖို့ဆိုရင်လူမျိုးတုံးတက်ပြတ်မှုစစ်ပွဲကနေအမျက်ထုတ်နေသူတွေကိုတန်ခတ်ပိတ်ဆို့မှာဖြစ်မယ်ဆိုတဲ့ခေါင်းစဉ်နဲ့ အပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံးICCကတချင်ချင်းမှာမြန်မာစစ်တပ်ကတာဝန်ရှိတဲ့သူတွေတချို့ကိုအရေးယူကောင်းယူနိုင်တယ်ဆိုပေမဲ့လည်းတရားမျှတမှုအပြည့်အဝမရပဲနဲ့တကယ်အပြည့်ရှိတဲ့သူတွေတော်တော်များများကတော့အပြည့်တန်မခံရပဲနဲ့လွတ်သွားဖို့ကအများတယ်ဆိုပြီးတော့စောင်းမရှင်ကအစာချီရေးသားထားပါတယ်ဒါပေမဲ့လည်းဒီလိုလူမျိုးတုံးသက်ပြတ်မှုတွေကနေတကဘာလုံးအတိုင်းအတာနဲ့အမျက်ရနေသူတွေကိုသာကုလသမဂ င်းရှဲနဲ့ရခိုင်ပြည်နယ်တွေမှာစစ်တပ်ရဲ့နယ်မြေရှင်းလင်းလုပ်ငန်းတွေဖြစ်ပေါ်စေတဲ့စီးပွားရေးမတမာမှုတွေကိုကုလသမဂ္ဂကမှတ်တမ်းတင်ထားတဲ့အကြောင်းဒီသတင်းပတ်အတွင်းမှာထုတ်ပြန်လိုက်တဲ့စုံစမ်းစစ်ဆေးမှုအစီရင်ခံစာကြီးတစ်ခုကိုကူးကားပြီးတော့ရေးသားထားပါတယ်။ရိုဟင်ဂျာမွတ်စလင်တွေအပါအဝင်တခြားလူနည်းစုဘာသာကြားတွေကိုနှင်ထုတ်ပြီးတော့လွတ်သွားတဲ့မြေအေကနေရာတွေမှာပုံမှန်စီးပွားရေးလုပ်နေတဲ့ဒေတာတွင်းနဲ့နိုင်ငံတကာကုမ္ပဏီတွေနဲ့သူတို့ရဲ့လက်အောက်ကကုမ္ပဏီအခု120ကျော်ကိုဒီအစီရင်ခံစာမှာထောက်ပြထားတဲ့အပြင်မြန်မာနိုင်ငံကိုလက်နက်ရောင်းနေတဲ့နိုင်ငံတွေဟာတရုတ်၊အစ္စရေး၊ရုရှား၊ယူကရိန်းနဲ့မြောက်ကိုရီးယားကုမ္ပဏီတွေဖြစ်ကြတယ်ဆိုပြီးတော့တိကျထောက်ပြထားတဲ့အကြောင်းရေးသားထားပါတယ်။နေမြေချင်းနှိမ့်မှုကိုအကြောင်းပြပြီးတော့ကချင်ပြည်နယ်ကတရင်စာတာပေါ်ကျွေဝတဲ့တောင်တွေကိုတပ်မတော်ကအုံချနေတယ်လို့လည်းဆောင်းမရှင်ကထောက်ပြထားပါတယ်။တက်မရော်နဲ့ဆက်ဆက်နေတဲ့ကုမ္ပဏီတွေနဲ့သွေးစွန်းနေတဲ့ကြောက်တွေကုန်သွယ်မှုကနေပြီးတော့31ဘီလီယံဒေါ်လာပိုအမြတ်ရနေတယ်ဆိုပြီးတော့လေ Global Witness အဖွဲ့နဲ့နိုင်ငံတကာ NGO အဖွဲ့တွေကမကြသေးခင်ကပဲမှတ်တမ်းတင်ထားတယ်လို့လည်းရေးသားထားပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအစီရင်ခံစာတွေအရစစ်ရာဇဝဲမှုကျူးလွန်သူတွေကိုတန်ခတ်ဖို့ရမှာတခုတည်းသောနည်းလမ်းကငွေဝင်နဲ့လမ်းကြောင်းအတိုင်းလိုက်စုံစမ်းပြီးတော့အမျက်ထုတ်နေတဲ့သူတွေကိုအရေးယူဖို့ပဲဖြစ်တယ်ဆိုပြီးတော့ဆောင်းပါရှင်ကကောက်ချက်ချထားတာကိုဖတ်ရပါတယ်ရှင
်အခုဆက်လက်နှာစင်ရမယ် American Indian မသုံးမနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုတော့ဒေါ်လလတန်က George Crow နဲ့စီစဉ်ပို့ချပေးထားပါတယ်ခင်ဗျာ
ဒီဂရိမ်နဲ့တင်ပြမယ် EDM အသုံးကတော့
Go up in smoke.
ဖြစ်ပါလေ။ Salon Bao က G-O go, you be up, go up ကအပေါ်ကိုတက်သွားတာ I-N-N, in, S-M-O-K-E, smoke ကဒီနေရာမှာမိကိုအသွင်ဆိုတော့ Guide ထုံရဲ့လုံးောက်ဒီပေကတော့မိကိုအသွင်နဲ့အပေါ်ကိုတက်သွားတာပေါ့။ပစ္စည်းတစ်ခုခုမိလောင်လို့မိကိုအသွင်နဲ့အပေါ်ကိုတက်သွားတယ်ဆိုရင်အောက်မှာပြပဲကျန်ရစ်ခဲ့မယ်သဘောဖြစ်ပါလေ။ဒါကြောင့်မလို့ idiom အသေးပေကတော့အချီနီအလဟတကျန်ရစ်တာမျိုးကိုဆိုတာဖြစ်ပါလေဒီသုံးနှစ်ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြကြရအောင
် Our medical research project was cancelled halfway so 5 years of hard work went up in smoke
ကျွန်တော်ရဲ့စိတ်ပန်သူတေသနာပြုစုမှုကလမ်းတွေမှာဒီမဲ့ဖျက်သိမ်းခံရတယ်လေဒါကြောင့်ငါနှစ်ကြာအလုပ်ကျူးစားခဲ့တာအားလုံးအလဟတာဖြစ်ခဲ့ရတယ်လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Our medical research project was cancelled halfway. So 5 years of hard work went up in smoke.
ကျူးစားခဲ့သမျှစုဆောင်းခဲ့သမျှအလဟတာဖြစ်ရတဲ့အားလုံးဆုံးရှုံးသွားတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ။
Go up in smoke.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာလာတန်စီစဉ်တင်ဆက်ထားတာပါ။အခုတော့ကိုဇော်ဝင်းလိုင်းစီစဉ်ထုတ်လုပ်ပေးမယ်။အင်္ဂါနေ့ညတိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်ပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ကြပါမယ်။
မင်္ဂလာပါခင်ဗျာ VOA တဲ့လီလိုက်စီစဉ်ကကြိုဆိုပါရစေကျွန်တော်တို့ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့လက်တလောမြန်မာနိုင်ငံအနှံ့ပြားမှာကြုံတွေ့နေရတဲ့ရေဘေးတံကြောင့်လူတွေဒုက္ခရောက်နေကြရတဲ့ကိစ္စကိုအဓိကထားဆွေးနွေးကြမှာဖြစ်ပါတယ်အခုဖြစ်ပေါ်နေတဲ့မိုးသည်ရေကြီးမှုတွေကြောင့်လမ်းပန်းဆက်သွယ်ရေးလည်းပြတ်တောက်ပြီးထောင်ပေါင်းများစွာသောပြည်သူတွေကလည်းအိုးအိမ်ဆုံးခွာထွက်ပြေးနေကြပါတယ်အခုနောက်ဆုံးရတဲ့သတင်းတွေအရဆိုရင်လည်းဒီသေဆုံးသူအရေအတွက်ဟာ60ရက်မနည်းရှိနေပြီလို့ဆိုပါတယ်ဒီနောက်ဆုံးအခြေအနေတွေကိုလည်းကျွန်တော်တို့ပါဝင်ဆွေးနွေးမဲ့သူတွေကိုမေးမြန်းတော့မှာဖြစ်ပါတယ်အခုလိုနှစ်စဉ်ဖြစ်နေတဲ့ရေကြီးရေရှမ်းမှုတွေကိုရေရှည်မှာဘယ်လိုကြိုတင်ကာကွယ်ကြမလဲပြည်내အစိုးရနိုင်ငံတော်အစိုးရအသီးသီးတွေကရောဒေသခံပြည်သူတွေအနာဂတ်မှာထိခိုက်နေနိုင်မှုတွေတက်တာအောင်ဘလို့ရေရှည်စီမံကိန်းတွေချပြီးဆောင်ရွက်တင်ပါတယ်လဲဆိုတာတွေကိုဆွေးနွေးကြမှာဖြစ်ပါတယ်ကျွန်တော်တို့ပြည်နိုင်ဆွေးနွေးမဲ့ပုံကိုယ်တွေကိုခေါ်ယူနေစေဖြစ်ပါတယ်ဖုန်းလိုင်းတွေကလည်းကျွန်တော်တို့ဒီကနေ့တော်တော်လေးကိုဆက်သွယ်ရခက်နေပါတယ်အခုလောလောဆယ်မှာတော့ကျွန်တော်တို့မွန်ညညရေးပါတီကမွန်ပြည်နယ်လွတ်တော်ဒုက္ခထဒေါက်တာအောင်နိုင်ဦးလေလိုင်းပေါ်မှာရှိနေပါတယ်ကျွန်တော်ဒေါက်တာအောင်နိုင်ဦးကိုလေလိုင်းပေါ်ကိုအရင်ဆုံးဖိတ်ခေါ်ချင်ပါတယ်ခင်ဗျဒေါက်တာအောင်နိုင်ဦးကြားပါလားခင်ဗျဟု
တ်ကဲ့ကြားပါတယ
်ဟုတ်ကဲ့ဆရာကြီးဟိုလက်ရှိဆရာတွားလာခဲ့တဲ့ဒေတာတွေမှာကြုံတွေ့ခဲ့ရတဲ့အခြေအနေတွေနောက်ဒီဆရာတို့နောက်ဆုံးသိထားရတဲ့လူအသေးပြောက်စီးရင်ပေါ့နော်အဲ့ဒါလေးကိုဆရာသိသလောက်ကျွန်တော်တို့အချင်းရုံအရင်ပြောပြပါအောင
်ဟုတ်ကဲ့ကျွန်တော်ပထမဆုံးဟိုရောက်ဖြစ်တာတော့ဒီအပေါင်းဘက်ခြံပေါ့နော်ဒီပေါင်းဒီတဲကျုကုန်းမှာကျတော့အသေးပြောက်ကတော့အဲ့ဒီအစားဖြစ်တဲ့နေရာနေဆိုဒီနေ့ဖြစ်ဆိုလို့ရှိရင်လည်းဒါ60ကျော်ပြီအဲ့ဒါရှိဘောင်းဒါပြောရမှာ50လီတာလောက်အဖြစ်လာတယ်ဆိုတဲ့အနေအထားမျိုးသိရပါတယ်ဟုတ်
ဟုတ်ကဲ့ခင်ဗျာဒါဆိုကျွန်တော်တို့ဆရာသေးတဲ့စီးရင်ကဒါ80နားကတ်သွားပြီလို့ပြောလို့ရမလားဆရာပထမနေ့ကရထားတဲ့စီးရင်နေနဲ့ပေါင်းလိုက်ရင
်ဟုတ်ကဲ့ပါ80နားကတ်သွားပြီလို့ပြောလို့ရပါတော့
ဟုတ်ကဲ့ဆရာဆိုတော့ဟိုကျွန်တော်ဟိုဒီကိစ္စနဲ့ပတ်သက်ပြီးကြိုတင်ကာကွယ်ဖို့ကိစ္စတွေပါလေကျွန်တော်နောက်ပိုင်းမှာလည်းဆွေးနွေးကြပါလေဟိုဆရာလည်းတွားလာနေတယ်ဆိုတော့ဆရာလည်းစဉ်းစားမိထားတာတွေရှိမှာပါဒါပေမဲ့လောလောဆယ်လူတို့ရဲ့အခြေအနေကတော့မွန်ပြည်နယ်ဟာဒီနှစ်မှာအခုနောက်ဆုံးဖြစ်သွားတဲ့ဒီရေကြီးရေရှမ်းမှုတွေမှာအဆိုးဆုံးလို့ဖြစ်နေတာကိုကရင်တို့တနင်္သာရီတို့မှာလည်းဖြစ်တယ်စောစောပိုင်းကကချင်ပြည်နယ်မှာလည်းဖြစ်တယ်ဒီအေရဝတီတိုင်းဘက်နောက်ဒီဟိုမကွေးတိုင်းမှာတောင်မှမြေလက်ပိုင်းမကွေးတိုင်းဘက်မှာတောင်ရေကြီးရေရှမ်းမှုတွေဒီနေ့ထက်မှဖြစ်သွားတယ်ဆိုတော့မွန်ပြည်နယ်ကတော့အဆိုးဆုံးပေါ့လေဆရာဒုက္ခဟိုပေါ့ဒုက္ခရောက်နေကြတဲ့သူတွေအခြေအနေကယ်ဆယ်ရေးအခြေအနေတွေကရောဆရာတို့ဘယ်လိုရှိသလဲပြည်နယ်အစိုးရရဲ့လှုပ်ဆောင်မှုဒါမှမဟုတ်ဘုအစိုးရကဘယ်လိုကူညီပံ့ပိုးမှုတွေပါဝင်ပါသလဲ
ဆရာအပိုင်းကတော့နှစ်ပိုင်းကြော်လက်တလောကယ်ဆယ်ရေးနဲ့ပြန်လဲတူဆောင်ရေးဆိုတော့အပိုင်းနှစ်ပိုင်းရှိနေတယ်။ဆိုတော့ဖြစ်လာတဲ့အနေအထားတွေမှာကျွန်တော်တို့ကကြည့်လိုက်တဲ့အခါကျတော့ချက်ချင်းလက်ငယ်ကြီးဖြစ်လာတဲ့ဒီတဘာဝဘေးရနေရေကိုအမေရိကဆုံးရှိတဲ့ဒီအဖွဲ့အစည်းတွေကနေကြော်သွားစားလူမှုကယ်ဆယ်ရေးပုံစံမျိုးနဲ့ကဲရတယ်ဆိုတော့အပိုင်းနဲ့ဖြစ်ရင်ဖြစ်ပြီးတဲ့နောက်ပိုင်းမှာသွားပြီးတော့ဒီကုညီပတ်ပို့တာတွေဟိုကယ်ဆယ်ထုတ်ကြတယ်ဆယ်ပို့တာတွေဒါကတော့အပိုင်းနဲ့ရှိမှာပေါ့နော်အဲ့တော့ပရမတ်ဆင်းကဒီကဲကဲရေးကအခြေအနေတွေကြီးရတော့အကုန်လုံးဟိုလက်နက်မီကတော့မီတာလည်းရှိတယ်ဒါနဲ့လက်နက်မမီတဲ့ဟာမျိုးတွေရှိတယ်ဒီဘက်မှာလည်းဒီပြန်လဲတူထောင်ရေးကိစ္စတွေမှာအချိန်နဲ့တူပါလဲမယ်ပါလဲမယ်ဆိုတဲ့ဟာကလည်းကျေတဲ့အစီအမံနဲ့စီမံချက်နဲ့ဒီအစီအစဉ်တွေကဟိုစနစ်တကျမရှိတဲ့အခြေအနေမှာဟိုကောင်းရကောင်းကြောင့်ဟိုကောင်းရကောင်းတော့ပေါ့နော်ဒီလူမှုကယ်ဆယ်ရေးနဲ့ဒီလူရှင်တွေကပန်ပိုးရုံကမြန်မာနိုင်ငံရတဲ့အနေအထားမျိုးကိုကျွန်တော်တွေ့ရပါတယ
်ဟုတ်ကဲ့ကျွန်တော်အခုတခါဒီ NLD လွတ်တော်မှလည်းဖြစ်နောက်ပြီးအခုအဆိုးဆုံးဖြစ်သွားတဲ့ဒီမွန်ပြည်နယ်ရဲ့ပေါင်မြို့နယ်ကိုကိုစားပြုတဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့မိကွန်ချောင်းကိုလေလိုက်မဖိတ်ခေါ်ချင်ပါတယ်ခင်ဗျဟု
တ်ပါရှင
်ဟုတ်ကဲ့မိကွန်ချောင်းအခုဖြစ်သွားတဲ့ကိစ္စမှာကဟိုမိကွန်ချောင်းနယ်ကအဆိုးဆုံးခံရတယ်လို့တောင်ပြောရမယ့်အနေအထားဖြစ်တာပေါ့နော်ဟိုလူအများဆုံးအခုတည်သွားတဲ့စီးရင်တွေထဲမှာအများဆုံးအသက်ဆုံးရှုံးရတာမိကူချမ်းရဲ့ဒေတာတောင်ပြမြေပြမှုတွေလည်းအဆိုးဆုံးဖြစ်တဲ့နေရာဆိုတော့အခုလက်ရှိအနေထားမှာတော့မိကူချမ်းတို့လည်းဒီလွတ်တော်ကိုယ်စားလှယ်တူဦးအနေနဲ့အလုရှုံနေကြပြည်သူတွေကလည်းဒါဟိုအာကိုတကြီးနဲ့ကြည်ကြမှာပဲလေဆိုတော့ဟိုဖြစ်တာကတော့စောစောကဆရာအောင်နိုင်ဦးပြောသားတဲ့ထဲမှာလည်းပါပါတယ်ဟိုရုတ်တရက်ဖြစ်သွားတာဆိုပေမဲ့လည်းဒီဟိုမြန်မာနိုင်ငံရဲ့အားနည်းချက်ကပဲပေါင်းစုံမှာရှိနေတော့ဒီဟိုအရေးပေါ်ကယ်ဆယ်ရေးဘက်မှာလည်းအလားတူပဲပေါ့နော်ပြောစရာမလိုအောင်အားနည်းချက်ကရှိနေတော့ကျွန်တော်တို့ဒီဥစ္စာကိုဘလောက်အထိများထိထိရောက်ရောက်လှုပ်ဆောင်ပေးနိုင်နေပြီလဲအဲနောက်ဆက်တွဲကတော့ကျွန်တော်နောက်မှထပ်ပြီးမေးချင်တာဒီဟာကိုဘယ်လိုကြိုတင်ကာကွယ်ကြမလဲပေါ့နော်ဟိုအတက်နိုင်ဆုံးဟိုတရားရခိုင်တို့မကာကွယ်နိုင်ပေမဲ့အတက်နိုင်ဆုံးဘလောက်အထိနေသောအောင်ကျွန်တော်လှုပ်ကြမလဲဆိုတာလေးကိုပြောချင်တာပါဟုတ်
ကဲ့အခုလှုပ်ထားတဲ့လုပ်ငန်းစဉ်ကတော့ကျမတို့ကပေါ့နော်အတက်နိုင်ဆုံးဟိုဒီကျမတို့ရဲ့စက်ပညာဟိုအနည်းပညာအားနည်းနေပေမဲ့လည်းကျမတို့ကစံစားပြီးတော့ဒ ီဟာပေါ့ connection ကောင်းကောင်းနဲ့ပြောရလို့ရှိရင်ဒီမှာတို့ကစိတ်ဆေးကနေအားလုံးက project စိတ်ရှိနေပေါ့နော်ဟိုတေဘူးနဲ့တူကျမတို့ကဟိုတိုင်နေပြီးလို့ဘလို့အကောင်းဆုံးဖြစ်အောင်ဆိုပြီးတော့ကျမတို့အခုလောက်ထားခဲ့တဲ့အတိုင်းပေါ့နော်ဒါဟိုအရာစရာကောင်းပါလေဟိုတယောက်နဲ့ယောက်ကဟိုဒီဟာကိုဇောပေါ့နော်ဒီအသက်ရှင်တို့ရံပြီးချင်ခဲ့တဲ့လူတွေအသက်ရှင်တဲ့လူတွေများရှိနိုင်မလားရှိနိုင်မလားဆိုကျမတို့ကလောက်ရတယ်နောက်လောက်ရတာတော်တော်ခက်ခဲပါလေခက်ခဲလို့ဆိုအပြင်လူကတော့မသိဘူးဒီပြင်းနမှာတကယ် run နေတဲ့လူကကြားတဲ့အခါကျတော့ကျမတို့ကတဲ့ကဲမှာစက်ကြီးကိုဟိုတဲကိုရောက်အောင်ပြင်နေဒါမဲ့ဒီမရလွန်ကြီးတို့ဖြစ်နေတယ်ဒီဟိုနုံပင်လေးတို့ဖြစ်နေတယ်ကြောက်ဆုံးကြီးတွေလည်းကြီးဒီတဲကိုစက်ကလည်းမရဘူးအဲ့လိုမျိုးပေါ့လူတွေကလည်းတွေ့နေပြီဒါကြီးကိုလှုပ်ရှင်တယ်ဒါပေမဲ့ဒီအခုကဒီ lunch light ကသူကတစ်ခုလုံးကိုတိန်ရောကားရောရှိသမျှဟာတစ်ခုလုံးလုံးချေပြီးတော့သူကတစ်ခါလေးကိုတနည်းအားမတော်ပြီးတော့ဟိုလုံးပြီးတော့ဖြစ်နေတဲ့ခါကျလူတွေကအဲ့ဒီကြားထဲမှာဟိုကအကုန်လုံးကဟိုတကွာစီများဟိုဘယ်လိုခေါ်မလဲ။ဒံရရတဲ့သူကိုကြည့်နေအောင်မှအားဩစရာကောင်းတယ်။အသားတွေပါလိမ့်ဆိုပေါင်နေပါလိမ့်ဆိုပဲ့ထွက်သွားတဲ့သူ။ဒါကအသက်ရှင်နေတဲ့လူကိုကြီးလိုက်နေတယ်ဒီဘယ်လောက်ကြီးကြီးလဲဆိုတာ
။ဟုတ်ကဲ့
။ကြီးနိုင်တယ်ပေါ့နော်။နောက်မဖြစ်အောင်ကကျမတို့ကညာသေးတွေတွားရတော့မယ်။လူတိုင်းလူတိုင်းကကိုယ့်မျိုးကိုယ်ပိုင်နဲ့ကိုဟာကိုလှုပ်ချင်တယ်ဆိုရဲလှုပ်ချင်တယ်လို့အခုပြောတယ်လို့ဒီနေရာမှာပေါဝန်ကျင်ကိုကြီးလိုက်လို့ရှိရင်ပေါင်လို့မရှိတဲ့နေရာလို့ရှိရင်အောက်ခြေတွေမှာအကုန်ပြီးထားတာ။
ကျွန်တော်တို့လည်းဟုတ်ကဲ့
ဒီချက်ကြီးကချက်နေစတဲ့ခါအဲ့ဒါဥပဒေပေါ့ဥပဒေကိုမလေးစားမလိုက်နိုင်ဘူးဒါကိုကျမတို့ချက်ချက်မမလုပ်ပြီးနောက်နောက်ကြမဖြစ်အောင်ဒီဟာပြင်ဆင်တာတစ်ခုနဲ့ထားခဲ့ရတ
ယ်ဟုတ်ကဲ
့ဟုတ်ကဲ့
အဲ့ဒီမွန်ပြည်နယ်တနင်္လာရီတကြောအရင်တော့အတတော်တွေအများကြီးရှိခဲ့တာအခုတောင်တွေကျွန်တော်တို့လည်းဖြတ်သွားမှုပါတယ်တောင်တွေကတောင်ကုန်းတွေဖြစ်ပြီးတော့ဒီမိုးများတဲ့အခါမှာမဖြစ်တဲ့တောင်ပြုံမှုတွေဟာဟိုဖြစ်ရင်တောင်နည်းနည်းပဲဖြစ်ရမယ့်ဥစ္စာဆူဆူဝါးဝါပို့ပြီးဆိုးဝါးသွားတော့တာပေါ့နော်တောင်တစ်တော်ပြုံးတိမှုတွေကြောင့်ဆိုဒါတွေကိုရေရှည်ဟိုဆံမတို့ကလည်းလွတ်တော်ထဲမှာရှိနေတော့လုံနိုင်ဟိုပြောကြဆိုကြဖို့လိုမယ်ထင်ပါတယ်။ဟိုကျွန်တော်ဒါကိုဆက်ပြီးတော့ဆွေးနွေးကြပါသေးတယ်ပြီးလို့ရှင်အခုလောလောဆယ်တော့ကျွန်တော်ဒေါ်ခန့်ခိုင်လက်ကိုအလဲပေးကြပါတယ်။ NLD ပါတီကတထုံပြည်နယ်လွတ်တော်အမဒေါ်ခန့်ခိုင်လက်ရှိပါလားခင်ဗျ။ဟုတ်က
ဲ
့ဟုတ်ကဲ့ဒေါ်ခန့်ခိုင်လက်ရောခင်ဗျ။ဟိုကျွန်တော်တို့ဟိုဖြစ်ပြက်ခဲ့ကြတဲ့အတွေ့အကြုံတွေအကူအညီပေးတာတွေတော့ကျွန်တော်တို့ဟိုဆော့ပိုင်းမှာဆွေးနွေးကြတာကြားမှာပါ။ဘာလို့အရေးအကြောင်းရှိရင်တော့မြန်မာလူမျိုးဟာစာနာတတ်တဲ့စိတ်ရှိတယ်၊ကုညီကျင်တဲ့စိတ်ရှိတယ်၊တနာကျင်တာတတ်တဲ့စိတ်ရှိတယ်ပေါ့နော်။ကုလဲကုညီကြပါတယ်အရေးအကြောင်းဖြစ်တဲ့ဆိုဝိုင်းဝန်းလုတ်ကင်ကြတာတွေကျွန်တော်တို့ဒါတွေ့ပါတယ်။ဟိုကဲသေးဝန်ထမ်းနေလဲမိသက်တရားအစစစ်သားတွေရောအကုန်ဟိုတတ်နိုင်တဲ့လောက်သူတို့ရှိတဲ့ပစ္စည်းလေးနဲ့လုံနေကြတာကျွန်တော်တို့တွေ့ပါတယ်။ဒါပေမဲ့ကျွန်တော်တို့သိချင်တာရေရှည်မှာဒီဟာကနစ်စင်ဖြစ်နေတဲ့ကိစ္စဆိုတော့ရေရှည်အတွက်စဉ်းစားဖို့လိုလာပြီးထင်လို့ပါဟိုတော့ခန်ခန်လက်ရောဘယ်လိုစဉ်းစားမိသလဲဒီအခုဖြစ်နေတဲ့အခြေအနေတွေပေါ်ခြုံငုံကြည့်ပြီးတော့
ကျွန်တော်ကလေတထုံစဉ်းစားတော့ရေသေးဖြစ်တဲ့ပြောင်းဆိုးဝါးခံရတဲ့မျိုးတစ်မျိုးဖြစ်ကျွန်တော်ရှိခဲ့တာပေါ့နော်မနေ့ကဆိုတထုံနဲ့ပြီးရင်ရှိခဲ့တယ်အဲ့ဒီခါကျတော့ကျွန်တော်တို့မှာတော့အတွေ့အကြုံတစ်ခုတော့ရှိထားတယ်ရပါတယ်နောက်ပြီးတော့ကျွန်တော်တို့ကမက်သက်ကြီးတစ်ခုရထားတယ်အဲ့ဒါနံပါတ်1ကကျွန်တော်တို့ကဒီကောက်ဖန်တီမယ်တဘာဝရဲ့ဒီနယ်ပတ်သက်လာရင်ကျွန်တော်တို့အစိုးရစီကရတဲ့ပုံစံလေးရှိတာပဲထောက်ပံ့ကိုကြည့်လို့ရှိတာပဲဒါပေမဲ့လက်တလုံးပြဿနာရဲ့ဒီဖြေရှင်းဖို့လည်းကျွန်တော်တို့ဘုံကိုရေးဆိုတဲ့ဟာမျိုးလေးကျွန်တော်တို့ရှိရဲနောက်တစ်ခုကကျွန်တော်တို့မှာရေကြီးနေကြနေတာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့မှာရှိအယောက်80ဆန်းတော့အယောက်30ဆန်းတော့အရန်တင့်ကျွန်တော်တို့ဒါဘုံမျိုးလာရှိထားရဲ့ဖြေရှိပါတယ်နောက်တစ်ခုကကျွန်တော်တို့မှာဆက်ကရိယာတွေပေါ့နော်ဥပမာကျွန်တော်တို့ဒီမှာပြီးသောလိုဟာရသာကိုပိုင်းအထုံမျိုးအတွက်ကိုပိုင်းဝေထားတာမျိုးတွေရှိတယ်ဒီဘာဝပြင်ကျမတို့ကပပန်းလောက်ထားခဲ့တယ်ပြီးခဲ့တဲ့နှစ်မှာခံခဲ့ရတော့ကျမတို့ဒီနှစ်မှာပြည့်ရင်ဘလို့ဖြည့်ရှင်းမလဲဆိုတော့ plan တစ်ခုရေနောက်တစ်ခုကကျမတို့ခိုင်မာတဲ့ရန်ရပေါ့နော်တစ်ခုကျမတို့ကချမှတ်ထားပြီးသားဖြစ်တဲ့အခါကျတော့ဒီကနေ့ကအတွေ့အကြုံကျွန်တော်တို့ယူပြီးတော့ဒီနှစ်မှာတော့အဲ့လိုမျိုးလေးရုပ်ခဲ့တယ်။ဒါကျွန်တော်တို့တထုံလေးရဲ့အတွေ့အကြုံလေးပြောတာပါ။ဒါကြောင့်မို့လို့အပေါင်ဖြစ်ရင်ဖြစ်ချင်းပဲ။မနေ့3:35လောက်အရေးဝင်လာပြီဆိုတော့ကျွန်တော်တို့ဒီမှာက group လေးရှိပါတယ်။တထုံမျိုးရဲ့တထုံခရိုင်ရဲ့ဆိုပြီးတော့တော်တော်ကိုယ်ကလေးပါတဲ့ group ရှိပါတယ်။အဲ့ဒီ group မှာကအရေးပေါ်အရေးကြီးတဲ့နေ့အရေးတန်းကြီးနေတတ်ပါတယ်။ဆိုတော့အဲ့ဒါလေးကကျွန်တော်အဲ့ရနေတစ်ခုစသပြရပြီးတော့ဟုတ်တယ်မဟုတ်ကျွန်တော်တို့စပြီးတော့သွားတယ်ကုမီရယ်မနေ့၈နိုင်ခွဲမှာဒီတောင်ပြိုတဲ့တည်ရောက်လာတယ်ကျွန်တော်တို့တထုံမြို့နယ်မူးတွေကဟိုဘက်မှာပြန်ခဲ့တယ်ဆိုတော့ကျွန်တော်တို့ပြည်နယ်လွတ်တော်ကိုယ်စားလှယ်ကြီးဆက်တယ်အဲ့တော့ကျွန်တော်တို့မြို့ထဲမှာရှိတဲ့ရန်ရဲတွေနဲ့ကျွန်တော်တို့အရင်ဆုံး
အဲ့ဒီနေရာကိုရအောင်ကွာနှစ်နေရာမှာကျွန်တော်တို့ငွေပြောတဲ့နေရာတွေကိုလမ်းရှင်းခဲ့ရပါတယ်ကျွန်တော်တို့တထုံမှာရှိတဲ့ကက်မော်သားတွေရဲ့မိသက်တွေရဲ့နောက်ရဲတွေရဲ့ကျွန်တော်တို့အရင်ဆုံးဒီဘက်ကနေဆက်စိတ်ရမြာသွားခြင်းငါးခုကျောင်းလေကျွန်တော်တို့သွားခဲ့ရပါတဟုံးငါးစီးလောက်နဲ့အာကျွန်တော်တို့စပြီးတော့ဒီလမ်းကြီးရှင်းပြီးတော့အရင်ရောက်ခဲ့ဒါကကျွန်တော်တို့ပထမစိတ်ထားတဲ့တွေးအကြုံနဲ့ဒီနှစ်မှာကျွန်တော်တို့ဒီလိုမျိုးလေးကုညီနိုင်နေနောက်ကျွန်တော်တို့ဒီကထုံမျိုးအတွက်ဆိုရင်လည်းကျမတို့ဒီလိုမျိုးတန်လျာလေးတစ်ခု mechanism လေးတစ်ခုပေါ့သဘာဝပြည့်ရင်လည်းပတ်သက်လာလို့ရှိရင်ဖြစ်ရင်ဘယ်လိုဖြစ်ရှင်းလဲကျုပ်ရဲ့စီမံမှုတွေဘယ်လိုလုပ်မလဲကျမတို့အတွက်လိုအပ်ချက်တွေကဘာလဲဆိုတဲ့ဟာလေးလည်းကျမတို့ mechanism တစ်ခုကိုချထားပြီးသားရှိပါတယ်ရှင်ဟုတ
်ဟုတ်ကဲ့ဒါလေးတွေကိုရောကျွန်တော်တို့တခြားမျိုးတွေလည်းဟိုနစ်စင်ရေကြီးတဲ့နေရာတွေကနစ်စင်ကြီးနေကြပဲလို့လို့ဖြစ်နေတာဟုတ်ဆိုတော့တခြားမျိုးတွေရောတခြားပြည်နယ်တွေပေါ့နော်ဖြစ်နေကြတဲ့နေရာတွေရောဥပမာယူသင့်သလားဒီဟာကိုဆရာမတို့ဘုအနေနဲ့ပြန်ပြီးတော့ကိုယ့်ရဲ့အတွေ့အကြုံမျိုးမျှဝေပေးဖို့ဒီလွတ်တော်ထဲမှာပဲဖြစ်ဖြစ်အစိုးရကနေပြီးတော့စီမံကိန်းချပြီးတော့အဲ့လိုမျိုးချိုးတင်စီစဉ်မှုတွေဟိုပလန်ချပြီးလုပ်ပေးတာပဲဖြစ်ပေါ့အဲ့လိုမျိုးလုပ်ဖို့ဆရာမတို့အစီအစဉ်ရှိသလားဘယ်လိုများလုပ်မလဲစေကူလဲ
ဟုတ်အဲ့တော့ sharing လုပ်ဖို့အသင့်ပါပဲကျမတို့က sharing နဲ့လုံနိုင်ငယ်မျှလည်းမျှဝေပေးနိုင်မှာနောက်ကျမတို့ဘက်မှာလုပ်ထားတဲ့ mechanism ကိုလည်းမွန်ဂျီနယ်ဆိုရဖွဲ့ကတိပါရဲ့ရှင်ဟုတ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆရာမခဏလေးလိုင်းမောင်းနေပြပါအောင်ကျွန်တော်အခုတစ်ခါဆရာမကြီးဒေါ်ဒေဝီတန်းစင်ကိုလေးလိုင်းမောင်းဖိတ်ခေါ်ချင်ပါတယ်ခင်ဗျအစိမ်းရောင်ကွန်ရက်ကဖြစ်ပါတယ်ဆရာမရှိပါလားခင်ဗျဟုတ
်ကဲ့ရှင်
ဟုတ်ကဲ့ဒေါ်လေးရှင
်ရှိပါတ
ယ်ဟုတ်ကဲ့ဒေါ်လေးအခုဟိုဒီရေကြီးရေရှာမှုတွေမိုးတဲမှုတွေနောက်ပြီးတော့ဒီအပူလိုင်းဝင်မှုတွေဆိုတာဒါနှစ်စင်ဖြစ်နေကြတာအခုဆိုရင်တဖြည်းဖြည်းနဲ့ပိုပြီးဆိုးဆိုးလာတယ်လို့ပါပဲမြန်မာနိုင်ငံတခုတည်းတည်းမကပါဘူးအိန္ဒိယမှာလည်းအခုရေကြီးလို့လူတွေတောက်တောက်လဲတည်ကြတယ်တရုတ်ပြည်မှာလည်းထုံနီလကောက်မယ်ပေါ့နော်ဖိလစ်ပိုင်ဆိုနှစ်တိုင်းမုန်တိုင်းဝင်နေသူတို့လည်းသူလည်းအနေနဲ့သူခံနေမြန်မာနိုင်ငံဟာလည်းတဘာဝဘေးအန္တရာယ်ဒဏ်နဲ့ဘလို့မှမကင်းလွတ်တဲ့နိုင်ငံဖြစ်နေတော့ဒါတွေအခုလို့တဖြည်းဖြည်းဆိုးလာနေတာတွေဟာဟိုအကျိုးအကြောင်းဆက်ဆက်မှုတွေတော့ရှိမယ်ထင်ပါတယ်ဆရာမအိုဆရာမလည်းတဘာပတ်ဝန်းကျင်ထင်းထင်းကိစ္စရည်နဲ့ပတ်သက်ပြီးတော့လှုပ်ဆောင်နေရဆိုတော့ဘလို့ဆက်ဆက်မှုတွေရှိတယ်လဲဆိုတာကိုနည်းနည်းလေးအကျဉ်းချုပ်ပြီးရှင်းပြပေးလို့ရမလား
ဟုတ်ကဲ့ရှင်ရပါတယ်အဲ့တော့ဒါတွေကလေ့ကျင့်ရခြင်းဖြစ်လာတဲ့ကိစ္စတွေမဟုတ်ပါဘူးနော်တစ်ဖြည်းဖြည်းတစ်ဖြည်းဖြည်းနဲ့ဒါတွေကရှုပ်ပြီးတော့မှပေါ့နော်ဒီတဘာဝပြီးအန်တီရယ်ဆိုတာနိုင်ငံပိုင်းခံနေရတာလေဒီကဲကံပြောပြီးတော့နိုင်ငံလေးလို့ဂျပန်နိုင်ငံဆရာတယ်အမေရိကန်နဲ့ခံရတယ်เนาะဒါလည်းကိုကံပြောတဲ့နိုင်ငံလေးချိုးရတဲ့နိုင်ငံလေးအတိအကျနိုင်ငံလေးလည်းခံရတယ်ဆိုတော့ဒါကိုပြန်ပြီးတော့ကြည့်လိုက်လို့ရှိတယ်เนาะဒီဘောလစ်ကမှာတော့ပေါ့เนาะဒါဟာလူပါတီအခမ်းနဲ့เนาะမှရှိနေတဲ့ဒီဒါမျိုးတွေတူတဲ့အာလုတ်ခဲ့တဲ့အလုပ်တွေရဲ့နောက်ဆက်တွဲပေါ့သဘာဝပတ်ဝန်းကျင်စိတ်တိမ်လေးပျက်စီးမှုတွေရဲ့နောက်ဆက်တွဲအခုကမ္ဘာမှာနိုင်ငံတိုင်းခံနေရတဲ့သဘာဝပြီးအဲ့ဒါဘာတွေလဲဆိုလို့ရှိရင်ဥမာကမ္ဘာကမ္ဘာကြီးပေါ်တယ်နောက်ကမ္ဘာကကမ္ဘာကတော့နောက် IPCC ရဲ့ဇာတိဥပဒေအတက်တဲ့နောက်ဒီအသေးအသေးလေးစိတ်ဆန္ဒပြေကနာပြည်ရရှိနေတာပြည်သိခဲ့တာနှစ်ပေါင်းလို့ကြာပါပြီနောက်ပြောမယ်ဆိုရင်တစ်ဆယ်ရာစုမဆိုင်နေတဲ့ကိုကဒါတွေကဖြစ်တော့မယ်ဆိုပြီးတော့တော့ကမ္ဘာချစ်ပြီးမိလာခံနေပါတယ်ခေါ်တယ် Rio Plus 20ဆိုတာကိုခေါ်တယ်ခေါ်ပြီးတော့မိလာခံကြီးတွေအကြီးကြီးတွေတော့ထိပ်ပြီးမိလာခံကြီးတွေလုပ်ပြီးပြောခဲ့ကြတာပဲနိုင်ငံတိုင်းလည်းဒီအမျိုးသားအဖွဲ့အစည်းနဲ့ကမ္ဘာခေါင်းဆောင်တွေတက်ခဲ့ကြတာပဲအလှအပေါင်းဆောင်တွေတက်ခဲ့တယ်တော့ဒေါ်လေးတွေတက်ခဲ့ပါလေ Brazil Rio Plus 20ဒီခါလေးနောက်လည်းမလို့အရင်မှချမှတ်လိုက်တယ်ဟလာအစိမ်းရောင်ဖွံ့ဖြိုးမှုအစိမ်းရောင်ဒီခိုးတဲ့ပေါ့စီးပွားရေးဆိုတာရလေအခုနောက်ပိုင်းမှာဖြစ်လာတယ်ဒါပေမဲ့ပြန်ကြည့်တဲ့အခါမှာနော်တော်တော်များများဟာရင်းနှီးမြှုပ်နှံမှုတွေကိုဖွံ့ဖြိုးပြီးတဲ့နိုင်ငံတွေကမဖွံ့ဖြိုးသေးတဲ့နိုင်ငံတွေမှာကြာပြီးတော့လက်ကျအဲ့ဒါကိုဒေါ်လေးတို့ရဲ့တတိယနိုင်ငံဖြစ်တဲ့တော့ဒီအစိုးရတွေသတိထားဖို့ကြိုးပါလေသူတကယ်အာဆီယံနိုင်ငံတွေကအတန်ကိုရှုပ်ပြီးတော့တောင်းဆိုဖို့ကြိုးပါလေအခုဖြစ်နေတဲ့ဒီတဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေဟာနော်စိတ်ရောအလုပ်ရောလူဦးရေညပြားလာတာတွေဓာတ်ကြီးဥစုကိုင်းနေပြတ်သွားတာတွေနဲ့စပြီးတော့မှတဘာဝဘေးအန္တရာယ်တွေဟာဆက်တိုက်လို့ဖြစ်လာတာပါခါတရှိကျမှပြီးတော့ကိုအပါဝင်တဲ့ဥတ္တရာလူရှင်တွေကဘာလို့ပါဝင်ကြလို့တော့ပြောရတဲ့အတိုင်းဥပဒေအတိုင်းအစိုးရရောစီးပွားရေးရော
ဟုတ်ကဲ့ဒေါ်လီကျေးဇူးတင်ပါတယ်ကျွန်တော်ဒေါက်တာအောင်နိုင်ဦးကိုတလဲပေးခြင်းပါတယ်ခင်ဗျာဒေါက်တာအောင်နိုင်ဦးဒီလိုင်းပေါ်မှာရှိနေပါလားခင်ဗျာ
ဟုတ်ကဲ့ဆရာကြီးဟိုဆရာမကြီးဒေါ်ဒေဝိတန်စင်လည်းပြောသွားပါတယ်ထိပ်ပိုင်းမှာလည်းဟိုဒေါ်ခန့်ခန့်လေးလည်းပြောသွားပါတယ်သူတို့တထုံမြို့ရဲ့ဥပမာလေးပေါ့နော်သူတို့အရင်ကြုံရတဲ့အတွေ့အကြုံအရာသူတို့ဒီနှစ်မှာဟိုနမူနာယူပြီးတော့ကြိုတင်ကောက်ွယ်မှုတွေလုပ်ကြတယ်ဆိုတော့ဆရာလည်းဒီမူပြင်းတဲ့လွတ်တော်ထဲမှာရေးပါတဲ့နေရာမှာဒုတိယလွတ်တော်ခရနေရာမှာရှိနေတယ်ဆိုတော့ဒီန
အဓိကကတော့ကျွန်တော်တို့ကတော့ဟိုပြောချင်တာကတော့ဟို management အပိုင်းပေါ့နော်အဒီတဘာဝဒီအနေနဲ့ကြောင့်ဖြစ်လာတဲ့ဒီအပြဿနာတွေကိုနှစ်ပိုင်းအနေနဲ့ဆက်ဆံပြီးမှကျ management လောက်ကိုသိနေတယ်ပထမတစ်ပိုင်းကတော့ကျိုးတင်ကားကွယ်တာစီရေးပေါ့ဒုတိယအပိုင်းကတော့ပြန်လဲတူထောင်ရေးဆိုတဲ့အကိစ္စလေပေါ့နော်အပ္ပမတ်သိအနေနဲ့ဒီပြန်လဲဟိုစီတင်တာကတာစီရေးကိစ္စလေအစနစ်တကျအဖွဲ့စည်းထားတဲ့အဖွဲ့တွေရှိဖို့လိုတယ်အစနစ်တကျဒီစီမံခန့်ခွဲမှုဆိုင်ဆိုင်ရာနဲ့ဒီဖွဲ့စည်းထားတဲ့ဒီအဖွဲ့တွေရမယ်ချိန်နဲ့တကြီးကြီးဖြစ်လာတဲ့ကြံစည်တွေကိုဘယ်လိုကာကွယ်တာစီရေးတွေလုပ်မလဲဆိုတဲ့ဟာတွေကို
ဟုတ်ကဲ့ဆရာစီ
တင်ရေးဆွဲပြီးတော့လိုအပ်တဲ့ဟာမျိုးကိုလုပ်ဖို့လိုတယ်ဒါကတော့အပိုင်းကနော်ဒီအပိုင်းက
ခတ်တက်လေးပြောပြပါဆရာဟုတ
်ဆောင်ရေးကိစ္စကျန်တဲ့တူဆောင်ရေးကိစ္စတွေလည်းလက်ဖို့လိုတယ်အဲ့ဒီကျန်တဲ့တူဆောင်ရေးကိစ္စတွေမှာလည်းသူ့မျိုးနယ်လားသူ့အဆင့်အလိုက်ကိုပြန်လဲဖွဲ့စည်းထားတဲ့အဖွဲ့တွေကနေသိတယ်အစ်စနစ်တကျကျန်တဲ့တူဆောင်ရေးလုပ်ငန်းတွေလက်ဖို့သိမ့်ပါလေလို့ကျွန်တော်ပြောချင်ပါတယ်ဟုတ
်ဟုတ်ကဲ့ဆရာကျေးဇူးအများကြီးတင်ပါတယ်ဝင်ဆွေးနွေးပြတဲ့မိကွန်ချန်ရောဒေါခန်ခိုင်နဲ့ရောဆရာမကြီးတို့ဒေဝီတန်တွေအထူးကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်အချိန်ဒီလောက်ပဲရတဲ့အတွက်ဒီနေ့ဒီမှာပဲရန်နာလိုက်ကြအောင်
ကိုယ်စားဝယ်လိုက်စီစဉ်ထုတ်လွှင့်ပေးခဲ့တဲ့အင်ကာနိညာတိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်ပြန်လည်ထုတ်လွှင့်ချက်ပါတပတ်ကနှစ်ကြိမ်ထုတ်လွှင့်ပေးနေတဲ့ဒီတိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်ကိုအင်ကာနိနဲ့စနေနေ့ညတိုင်းမှာနားဆင်နိုင်ပါတယ်ဒီအစီအစဉ်မှာပါဝင်ဖို့လဲတခါတည်းဖိတ်ခေါ်ပါရစေဒီနေ့ဗရုံးနေ့ညပိုင်းမှာတော့ကျမရေကန္တာဦးကျော်စန္ဒာရဲ့မြမရေးသုံးသက်ခြင်းနဲ့အားကစားသတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာဖြစ်ကြောင်းကြိုတင်အသိပေးလိုပါတယ်ခင်ဗျာကတော့ဒီနေ့မနေ့ဖက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်သိမ့်ကြီးတိုက်ကကြေညာပေးပါမယ်ခင်ဗျာ
။ဟောင်ကောင်နိုင်ငံတကာလေဆိပ်မှာအင်ကာနစ်ညနေပိုင်းတုန်းကအဓိကရုပ်နေညင်းကြီးရဲတွေနဲ့ဒီမိုကရေစီလိုလားတဲ့ဆန္ဒပြသူတွေကြားရုံးရင်ဆန်ကပ်ဖြစ်ခဲ့ပြီးလေရင်ခင်းစင်အလုံးဖြစ်ခဲ့ရတဲ့ဒုတိယမြောက်နေ့လည်းဖြစ်ပါတယ်။လေဆိပ်အဓိကခမကြီးကိုဆန္ဒပြသူတွေကထပ်ပြီးစီးနှင်ခဲ့ကြပြီးအဓိကရုပ်နေနေရဲတွေနဲ့ထိတ်တိုက်တွေ့ခဲ့ကြပါတယ်။ရဲတွေနဲ့ဆန္ဒပြသူတွေကြားလုံထွေးတပ်ပုတ်ခဲ့ကြပြီးဒယာရသူတို့ကိုစေဝင်တန်းတွေကလေဆိပ်ခမဆောင်တွေကနေခေါ်ထုတ်သွားပါတယ်။ဒယာရသူအမျိုးသားကိုခေါ်ထုတ်သွားမဲ့အရေးပေါ်ကားကိုတားဆီးဖို့ကြိုးစားတဲ့ဆန္ဒပြသူတွေကိုအဓိကရုပ်နေနေတပ်ဖွဲ့တွေကမျက်ရည်ယိုတန်းငွေသုံးပြီးတော့လူစုခွဲခဲ့ပါတယ်။အနည်းဆုံး2ယောက်အဖမ်းခံခဲ့ရပါတယ်။တရုတ်ကအဓိကတင်ပို့မဲ့လူသုံးကုန်ပစ္စည်းတွေအပေါ်အကောက်ခွန်သည့်10ရာခိုင်နှုန်းစီးကျပ်မှုကိုစိုက်ငံမှာဖြစ်ကြောင်းအမေရိကန်ပြည်ထောင်စုကအင်ကာနစ်မှာကြေညာခဲ့ပါတယ်။စက်တင်ဘာလ1ရက်နေ့ကစတင်အခွန်စီးကျပ်ဖို့သမ္မတဒေါ်နယ်ထရန့်ကရက်သတ်မှတ်ခဲ့တာကိုအခုလိုရွှေ့ဆိုင်းလိုက်တာဖြစ်ပါတယ်။အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်အဖွဲ့ရုံးရဲ့ထုတ်ပြန်ချက်အရအခွန်စီးကျပ်မဲ့ကုန်ပစ္စည်းတွေဟာ laptop ကွန်ပျူတာတွေ၊ကွန်ပျူတာမော်နီတာ၊ cell phone ၊ video game စတဲ့ဆက်တွေ၊တချို့ကလေးကစားစရာအယုတ်ဖက်နှက်တွေနဲ့အဝတ်ထည်တွေအပေါ်အခွန်စီးကျပ်မှုကိုဒီဇင်ဘာ15ရက်နေ့အထိရွှေ့ဆိုင်းတယ်လို့ဖော်ပြထားပါတယ်မြန်မာနိုင်ငံတဝက်ရေကြီးမြေပြိုမှုကြောင့်တေဆုံးရသူအနည်းဆုံး68ယောက်ရှိနေပြီးပျောက်ဆုံးသူတွေကိုဆက်လက်ရှာဖွေနေရဆဲဖြစ်ပါတယ်။မွန်ပြည်နယ်ပေါင်မြို့နယ်တဲပြူကုန်းကျေးရွာအုပ်စုမတ်လတ်တောင်ပြိုကျမှုကြောင့်တေဆုံးရသူကအနည်းဆုံး66ယောက်အထိရှိလာပါတယ်ရှင
်။ဗိုလ်တော်ဦးနဲ့မနက်ခင်းနောက်ဆုံးရမြန်မာနိုင်ငံသတင်းအချင်းချုပ်ကိုမတ်သိန်းကြီးထိုက်ကကြေညာပေးခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်။ကျွန်တော်ကတော့ရမင်းထွန်ပါဒီကနေ့ညနေဘက်6နိုင်ခွဲကနေ90ထုတ်လွှင့်မဲ့အစီအစဉ်တွေကို line 2 meter second line 2 meter 19 line 2 meter 25တို့ကနေအတန်လွှင့်ပေးမှာဖြစ်ပါတယ်ဗီဒီယိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.